to the Voice of America in Burmese.
Mingla Manakhi ma shin. Washington မြို့တော် VOA American အသံကနေ2020ပြည့်နှစ် January 9ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်မှာဖြစ်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအီရန်နိုင်ငံနောက်ဆုံးသွားပုံရပြီလို့သမ္မတထရမ့်ကပြောပါတယ်။အီရန်မှာယူကရိန်းခီးသည်တင်လေရင်ပြက်ကျသွားတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပါတယ်။၂၁ရာစုပင်လုံးကြီးလာကန်စတုဒ္ဓအကြိမ်စီဝေးကို2020ပထမလေးလပတ်တွင်ကျင်းပဖို့သဘောတူလိုက်ကြပါပြီ။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်။မနေ့ဗုဒ္ဓဘုနေ့ကအိမ်ဖြူတော်မှာအမေရိကန်သမ္မတထရမ့်ကအီရန်အရေးနဲ့ပတ်သက်လို့ဘာတွေပြောသွားပါသလဲ
။ To the people and leaders of Iran, we want you to have a future and a great future.
The DNC စီနောက်ပိုင်းမှာအပြည့်စုံတင်ပြပေးဖို့ရှိပါတယ်။တခါကမ္ဘာငွေကြေးဝန်ဆောင်မှုအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Western Union ကမြန်မာစစ်တပ်ပိုင်မြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုရပ်ဆိုင်းလိုက်တဲ့အကြောင်း VOA ကိုအတည်ပြုပြောကြားတဲ့အကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။အီရန်နိုင်ငံနောက်ဆုံးသောပုံရပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အီရက်ကအမေရိကန်တပ်ဖွဲ့တွေစခန်းချတဲ့လေတပ်အခြေစိုက်စခန်းတစ်ခုကိုအီရန်ကဒုံးကျည်တရားစင်ကျော်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်တနေ့မနေ့ပိုင်းမှာသတင်းမီဒီယာတွေကနေတဆင့်အတိုင်းပြည်ကိုပြောတဲ့စကားထဲမှာသမ္မတကအဲ့လိုပြောသွားတာပါ။ဂျိုတင်ကာကွယ်လုဆောင်ထားတာတပ်ဖွဲ့တွေကိုဖြန့်ခွဲထားတာနဲ့ကောင်းကောင်းအလုပ်ဖြစ်ခဲ့တဲ့ဂျိုတင်တတိပေးစနစ်တို့ကြောင့်အမေရိကန်ဒါမှမဟုတ်အီရတ်နိုင်ငံသားတယောက်မှအသက်ဆုံးရှုံးခဲ့တာမရှိဘူးလို့သမ္မတကပြောတယ်လို့အနေငယ်ပဲထိခိုက်ပျက်စီးတယ်လို့လည်းဆိုပါတယ်။အမေရိကန်အနေနဲ့စီအေအရာလက်တော့ပြန်တိုက်ခိုက်မှာမဟုတ်ဘဲအီရန်စီးပွားရေးနောက်ထပ်အထိနာစေမဲ့စီးပွားရေးအရာပြင်းထန်တဲ့ဒဏ်ကပ်အရေးယူမှုတွေကိုပဲချမှတ်မယ်လို့သမ္မတကပြောပါတယ်။အီရန်ကုတ်စ်တပ်ဖွဲ့မှဘူဂျိုကက်ဆမ်ဆူလီမန်နီကိုအမေရိကန်ကလုံခြံတက်ထက်ခဲ့တဲ့အပေါ်လက်တုံ့ပြန်မယ်လို့အီရန်ကောင်းဆောင်တွေကချိန်ချောက်ပြောဆိုထားပြီးတဲ့နောက်ဗိုလ်တူနေဒေသဆန်တော်ကြီးမနေ့အစောပိုင်းမှာအီရန်ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာပါအရှေ့လေပန်းကြီးမှာမြောက်အတ္တလန္တိတ်စာချုပ်နေတူအဖွဲ့အနေနဲ့ပူပြီးပါဝင်ပတ်သက်ဖို့သူတောင်းဆိုမယ်လို့လည်းသမ္မတထရမ့်ကပြောသွားပေမဲ့ဘယ်လိုဆိုတာကိုတော့အသေးစိတ်ပြောမတော်ပါဘူးဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ
ဖြူသူတည်နေတာဌာနကကောက်ယူတဲ့လူလူသဘောတာစစ်တမ်းတစ်ခုအရာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာနိုင်ငံတွေကပြည်သူတွေအမြင်မှာအကောင်းမြင်မခံရပေမဲ့အမေရိကန်ပြည်ထောင်စုအပေါ်မှာတော့ရေပုံကအဖြစ်အကောင်းမြင်ကြတယ်လို့ဆိုပါရယ်အမေရိကန်နိုင်ငံပြင်ပကသဘောထားပေးသူ64ရာခိုင်နှုန်းကသမ္မတထရမ့်ဟာနိုင်ငံသားရေးရာမှာမမကန်ကန်ဆုံးဖြတ်နိုင်မယ်လို့မြုံကြည်ကြပဲ29ရာခိုင်နှုန်းကသာယုံကြည်တယ်လို့သဘောထားပေးပါရယ်အခုသဘောထားစစ်တမ်းကို2019ခုနှစ်မေလကအောက်တိုဘာလအတွင်းနိုင်ငံပေါင်း33နိုင်ငံမှာလူပေါင်း 38,000 ကျော်ကိုကောက်ယူခဲ့တာဖြစ်ပါတယ်။အထူးသဖြင့်အနောက်ယောပနိုင်ငံတွေမှာသမ္မတထရမ့်ဟာတော်တော်လေးအကောင်းမြင်မခံရပါဘူး။စစ်တမ်းဖြေဆိုသူဂျာမနီက13ရာခိုင်နှုန်း၊ဆွီဒင်က18ရာခိုင်နှုန်း၊ပြင်သစ်က20ရာခိုင်နှုန်း၊စပိန်က21ရာခိုင်နှုန်း၊နယ်သာလန်နဲ့စကရစ်က25ရာခိုင်နှုန်းနဲ့ဗြိတိန်နိုင်ငံက32ရာခိုင်နှုန်းကသာသူ့အပေါ်ယုံကြည်စိတ်ချတယ်လို့ဆိုပါတယ်။ရုရှားမှာလည်း20ရာခိုင်နှုန်းသာထရမ့်ဟာနိုင်ငံရေးရာမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်တယ်လို့ယုံကြည်ကြပါတယ်။မက္ကဆီကိုနိုင်ငံမှာတော့89ရာခိုင်နှုန်းကသူ့အပေါ်ယုံကြည်စိတ်ချမှုမရှိဘူးလို့ဆိုပါတယ်။တချို့နိုင်ငံတွေကပြည်သူတွေကတော့သူ့အပေါ်ယုံကြည်မှုစိတ်ချမှုရှိတယ်လို့ဆိုပါတယ်။သဘောထားဖြေဆိုသူအိန္ဒိယက56ရာခိုင်နှုန်း၊နိုင်ဂျီးရီးယားက58ရာခိုင်နှုန်း၊ကင်ညာက65ရာခိုင်နှုန်း၊အစ္စရေးက81ရာခိုင်နှုန်းနဲ့ဖိလစ်ပိုင်က89ရာခိုင်နှုန်းကသူ့အပေါ်ယုံကြည်စိတ်ချမှုရှိတယ်လို့ဖြူစစ်တမ်းကဆိုပါတယ်။တခြားကမ္ဘာခေါင်းဆောင်တွေအပေါ်ကမ္ဘာပြည်သူတွေရဲ့ထောက်ခံမှုနဲ့ပတ်သက်ပြည်လေဖြူကသူစစ်တမ်းကောက်ယူခဲ့ရမှာဂျာမနီကအန်ဂျလာမာကယ်က46ရာခိုင်နှုန်းပြင်သစ်ကအီမန်နျူအယ်မက်ခရွန်က42ရာခိုင်နှုန်းနဲ့ရုရှားကဗလာဒီမီယာပူတင်က33ရာခိုင်နှုန်းတရုတ်သမ္မတရှီဂျင်ပင်က28ရာခိုင်နှုန်းထောက်ခံမှုအသေးသေးရရှိထားပါရခင်ဗ
ျအမေရိကန်နဲ့အီရန်တို့ကြားအီရတ်မှာအပြန်အလှန်တိုက်ခိုက်ကြပြီးတဲ့နောက်တင်းမာမှုအရှင်လျှော့ချရေလုဆောင်ကြဖို့ကမ္ဘာတဝန်းအစိုးရတွေနဲ့အဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ် EU ကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကလက်ရှိအခြေတဲဟာဒေသတွင်းမှာသာမကကျမတို့အားလုံးအပေါ်မှာတက်ရောက်ပါတယ်ဆွေးနွေးညှိနှိုင်းနိုင်မဲ့အခင်းချင်းရလာဖို့အတွက်လက်နက်တွေအသုံးပြုတာကိုချက်ချင်းရပ်ဆိုင်းရပါမယ်လို့ပြောပါတယ်ဗြိတိသျှနိုင်ငံသားရေးဝန်ကြီးဒိုမီနီရော့ဘ်ကတော့ဗြိတိသျှတပ်ဖွဲ့တွေအပါအဝင်အမေရိကန်နဲ့မာမိတ်တပ်ဖွဲ့တွေရှိတဲ့အီရက်လေတပ်အခြေစိုက်စခန်းတွေကိုအီရန်ကဒုံးကျည်တွေနဲ့တိုက်ခတ်တိုက်ခိုက်တဲ့အပေါ်ဗိုလ်ဒူးတွေကပြစ်တင်ဆုတ်ချပါတယ် ဒီလိုအစဉ်ချင်းမဲ့ပြီးအန်ဒရီကြီးရဲ့တိုက်ခိုက်မှုမျိုးထမလို့ဖို့နဲ့အဲ့ဒီအစားတင်းမာမှုချက်ချင်းလျှော့ချဖို့အီရန်ကိုကျွန်တော်တို့တိုက်တွန်းပါတယ်လို့ဝန်ကြီးရော့ကပြောပါတယ်။ဒီဟိုနိုင်ငံဘက်ကတော့သက်ဆိုင်သူတွေအနေနဲ့ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်တင်ကြောင်းနဲ့ဒေသတွင်းမှာငြိမ်းချမ်းတည်ငြိမ်ရေးကိုကာကွယ်ရေးဆင့်ဆက်ညှိနှိုင်းဖို့နဲ့တခြားငြိမ်းချမ်းတဲ့နိုင်ငံတွေနဲ့လှုပ်ဆောင်ဖို့တရုတ်ကတိုက်တွန်းကြောင်းနိုင်ငံရေးဌာနပြောခွင့်ရဂန်ရှောင်းကပြောပါတယ်။ဂျပန်ဆွေရဖွဲ့ပြောခွင့်ရအကြီးအကဲယိုရှိဟိဒေဆူဂါကအရှေ့လေပိုင်းအခြေအနေအပေါ်စိုးရိမ်ကြောင်းနဲ့ပါဝင်ပတ်သက်နေတဲ့နိုင်ငံတွေအားလုံးအနေနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့သူတို့တက်နိုင်သမျှတန်တမာရေးနည်းလမ်းတွေနဲ့ကြိုးပမ်းအားထုတ်ကြဖို့တောင်းဆိုသွားပါတယ်
။ပါကစ္စတန်နဲ့တရုတ်နိုင်ငံတို့ဟာအရေဗျပင်လယ်အတွင်း900ကြာမြင့်မဲ့ပူးတွဲကြေတပ်လက်ချက်မှုကိုတနင်္လာနေ့ကစတင်လှုပ်ဆောင်လိုက်ပါတယ်။နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးပုံမနဲ့ဆိုင်လာစေဖို့နဲ့နှစ်နိုင်ငံအကြရာသီမရွေးမဟာဗျူဟာလက်တွဲတော်လက်တွဲဖို့အဖြစ်ပုံမပြပြလာစေဖို့အခုလိုစီရေးလေ့ကျင့်တာလို့နှစ်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ Sea Guardians 2020လို့အမည်တွင်တဲ့ဒီရေတပ်စီရေးလေ့ကျင့်မှုဟာနှစ်နိုင်ငံစစ်တပ်တွေအကြနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးစီမံကိန်းအရ6ကြိမ်မြောက်ပြုလုပ်တာလည်းဖြစ်ပါတယ်။ဗုဒ္ဓဦးနေ့ကထုတ်ပြန်တဲ့နှစ်နိုင်ငံတရားဝင်ထုတ်ပြန်ချက်ကြေအရရေတပ်လက်ချက်မှုမှာ frigate တင်မောတွေဖြစ်တင်မောတွေနဲ့အမြန်တိုက်ခိုက်ရေးရည်ရွယ်တွေပါဝင်သလို marine နဲ့အထူးစစ်စီရေးတပ်ဖွဲ့တွေလည်းပါဝင်လက်ချင်းကြတယ်လို့ဆိုပါရယ်ပါကစ္စတန်နဲ့တရုတ်နှစ်နိုင်ငံစလုံးရဲ့ပြိုင်ဘက်ဖြစ်တဲ့အိန္ဒိယနိုင်ငံကတော့မဟာဗျူဟာရအရေးပါတဲ့ Arabian Peninsula ဒေသအတွင်းမှာအိန္ဒိယနိုင်ငံရဲ့စိတ်ကဲအများပြားတည်ရှိနေတာကြောင့်ဒီပူးတွဲရေတပ်လက်ချက်မှုပေါ်များစွာစိုးရိမ်ပူပန်မိတယ်လို့ဆိုပါရယ်ဒီပူးတွဲစီရေးလက်ချက်မှုကိုကက်ရှမီးယားနဲ့ပတ်သက်ပြီးအိန္ဒိယနဲ့ပါကစ္စတန်တို့အကြတင်းမာမှုတွေမြင့်တက်နေခြင်းမှာလှုပ်ဆောင်တာလည်းဖြစ်ပါရယ်တရုတ်အာဏာပိုင်တွေကတော့ဒီစီရေးလက်ချက်မှုဟာဒေသဆိုင်ရာအရေးနဲ့မပတ်သက်သလိုဘယ်တတိယနိုင်ငံကိုမှဥတီလှုပ်ဆောင်တာမဟုတ်ဘူးဆိုပြီးအိန္ဒိယရဲ့စိုးရိမ်ပူပန်မှုကိုပယ်ချခဲ့ပါရယ်ခင်ဗျာ
ဗီအိုအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဂျာတာပရိမနက်ဖက်သတင်းများကိုတိုက်ဆက်လက်ပြောပြနေပါတယ်ပြည်တော်စုညင်ချမ်းရေးညီလာခံ27ရာစုပင်လုံစတုဒ္ဓအကျင့်စည်းဝေးကိုဒီနေ့ပထမလေးလပတ်တွင်ကျင်းပဖို့သဘောတူလိုက်ကြပါပြီ။ဗိုလ်ထူးနေကနေပြည်တော်မှာကျင်းပတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစက်ရေးသဘောတူစာချုပ် NCA အကောင့်တေဖော်မှုဆိုင်ရာ GICM ညှိနှိုင်းစည်းဝေးအတွင်းအဲ့လိုသဘောတူလိုက်ကြတာပါ။ဒီစည်းဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့တူ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဘွဲ့ကခေါင်းဆောင်တွေတက်ရောက်ဆွေးနွေးကြတာပါ။မတူညီတာတွေကိုတူညီလာအောင်အားလုံးညှိနှိုင်းတိုင်ပင်ပြီးအပြေရှာရမှာဖြစ်တဲ့အကြောင်းနီးနာပိုင်းဆိုင်ရာကွဲလွဲချက်တွေကိုအပြန်အလှန်ယုံကြည်မှုနဲ့ညှိနှိုင်းတိုင်ပင်မယ်ဆိုရင်ဘိုးဘီအဆင်ပြေချောမှုပဲအကြောင်းဒါကြောင့်အချင်းချင်းကြားမှာအရေးပါတဲ့ယုံကြည်မှုတည်ဆောက်ရေးကိုမျက်ခြေမပြတ်ဖို့တိုက်တွန်းပြောကြားလိုတဲ့အကြောင်းစီဝီအတွင်ဒေါက်ဆန်းစုကြည်ကပြောသွားပါတယ် NCA ကိုလက်မှတ်မထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးအတွက်အစိုးရဘက်ကရောလက်နက်ကိုင်အဖွဲ့တွေဘက်ကပါကြိုးပမ်းသွားမယ်လို့လည်းအစီအွေအတွင်ပြောဆိုကြပါတယ် NCA သဘောတူညီချက်ရပြည်တော်စုညီညာရေးညီလာခံကိုနှစ်နှစ်တကြိမ်ကျင်းပရမှာဖြစ်ပေမဲ့သဘောထားကွဲလွဲနေတာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကျင်းပပြီးတဲ့နောက်တနှစ်ခွဲနီးပါးကြာပြီးမှစတုဒ္ဓအကြိမ်အစည်းအဝေးလုပ်ဖို့အခုလိုသဘောတူလိုက်နိုင်ကြတာဖြစ်ပါတယ်
အီရန်နိုင်ငံတီရန်မြို့လေဆိပ်ကပြန်တက်မှာပြတ်ကျခဲ့တဲ့ယူကရိန်းခီးတဲ့တင်လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းနေစေဖြစ်တယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ခီးတဲ့လေရင်အမှုတမ်း186ဦးလိုက်ပါခဲ့ပြီးလိမ်ပေါ်လိုက်ပါလာသူအလုံးသိဆုံးခဲ့ရတဲ့ဒီလေရင်ပြတ်ကျမှုမှာတီရန်ကနေယူကရိန်းနိုင်ငံ KF မြို့ကိုအသွားမှာဗိုလ်ထုနေ့စောပိုင်းကဖြစ်ပွားခဲ့တာပါ။အီရန်ကအီရတ်မှာရှိတဲ့ American စစ်စခန်းတစ်ခုကိုဒုံးကျည်ဒါဇင်နဲ့ချီပြီးပြစ်ခတ်ခဲ့အပြီးနိုင်ပိုင်းအကြမ်းမှာပြစ်ကျခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံပိုင်ရုပ်မြင်သံကြားဌာနကလေယာဉ်မှတ်တမ်းတင်ကရိယာ Black Box ကိုလေယာဉ်ပြစ်ကျရာနေရာကနေရှာဖွေတိရှိထားတယ်လို့ကြေညာခဲ့ပေမဲ့အစိုးရအဘော်ဒပိုင်းဖြစ်တဲ့မီဟာသတင်းဌာနကတော့ဒီကရိယာကိုဗန်နိုင်ငံကိုပေးရမလဲဆိုတာကိုမသိသေးကြောင်းအီရန်မျိုးပြလေကြောင်းဌာနအကြီးအကဲကိုကိုးကားပြီးပြောပါတယ်။ဒါပေမဲ့ဒီလေယာဉ်ကိုပြစ်ကျသွားတဲ့ Boeing 737လေယာဉ်ကိုထုတ်လုပ်တဲ့ American Company လက်ထဲတော့မပြေးဘူးလို့လည်းဆိုပါတယ်။အီရန်အာဏာပိုင်တွေကတော့လေယာဉ်ဟာစက်ကရိယာချွေးရမှုကြောင့်ပြတ်ကျတာလို့ဆိုပါရယ်ယူကရိန်းတာဝန်ရှိသူတွေကလည်းအီရန်တို့ပြောကြားချက်ကိုကနဦးမှသဘောတူညီခဲ့ပေမဲ့စုံစမ်းစစ်ဆေးနေတဲ့အချိန်မှာဝေဖန်ချက်မပေးနိုင်ဘူးဆိုပြီးပြန်ပြင်ပြောဆိုခဲ့ပါရယ်ခင်ဗျ
2019ခုနှစ်ဟာအပူချိန်မှတ်တမ်းတင်မှုသမျှဒုတိယအပူပြင်းဆုံးနှစ်ဖြစ်ပြီးဒီမတိုင်ခင်အပူပြင်းဆုံးနှစ်ဖြစ်တဲ့2016ခုနှစ်နဲ့အတူတူနီးပါးလောက်ရှိခဲ့တယ်လို့ဥရောပသမဂ္ဂ EU ရဲ့ဥရုယာတီစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ် 2019ခုနှစ်ကကမ္ဘာလုံးဆိုင်ရာအပူချိန်ဟာ2016ခုနှစ်ကထက်3.34ဒီဂရီဆယ်စီယပ်စ်ပဲပိုနေတယ်လို့ Copernicus ဥရယာတိပြောင်းလဲမှုဆိုင်ရာဌာန C3S ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။2016ခုနှစ်ကရာစုနှစ်တစ်ခုမှာမှတစ်ချိန်မဲကြုံရတတ်တဲ့ El Niño ဥရယာတိအခြေအနေကြောင့်ကမ္ဘာအပူချိန်ဟာ3.1ဒီဂရီဆယ်စီယပ်အထိတက်သွားခဲ့တာပါ။ပြီးခဲ့တဲ့9နှစ်ဟာမှတ်တမ်းတင်မှုသမျှအပူဆုံးဖြစ်ပြီးစတင်မှတ်တမ်းတင်ချိန်ကတည်းကဆိုရင် 2010 ကနေ 2019 ခုနှစ်အထိကာလဟာအပူပြင်းဆုံး10ဆုနှစ်ဖြစ်တယ်လို့ C3S ကပြောပါတယ်။ 2019 ခုနှစ်ကကမ္ဘာလုံးဆိုင်ရာအပူချိန်ဟာ1982ခုနှစ်ကနေ2010ပြည့်နှစ်ကာလအတွင်းဖြန်းမြအပူချိန်ထက်3.6ဒီဂရီဆယ်စီယပ်ပိုများပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းကမ္ဘာမြေရဲ့အပူချိန်ဟာစက်မှုထွန်းကားတဲ့ကာလမတိုင်ခင်နှစ်တွေကထက်1.1ကနေ1.2ဒီဂရီဆယ်စီယပ်အထိပိုများပါတယ်။2020ပြည့်နှစ်ရဲ့ပထမသတင်းပတ်အတွင်းမှာကိုပဲဩစတြေးလျနိုင်ငံအရှေ့တောင်ပိုင်းမှာဒေါ်မီလောင်ကျွမ်းတာနဲ့အင်ဒိုနီးရှားမှာရေကြီးတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးခဲ့ရတာလို့ဥရုယာဒီနဲ့ဆက်ဆက်တဲ့သဘာဝဘေးရန်တွေကြုံထားရပြီးပါပြီ။အပူချိန်မြင့်တက်လာတာနဲ့အမျှဒီလိုကပ်ဘေးဆိုးတွေမကြာခဏကြုံလွန်ရမှာဖြစ်တယ်လို့ပိုပြီးတော့လည်းပြင်းထန်လာမယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။
ဗြိတိန်နိုင်ငံကတော်ဝင်မင်းသားဟယ်ရီနဲ့ဂျင်ရာရောမေဂန်တို့ဟာတော်ဝင်မိသားစုရဲ့အကြီးတန်းအရေးပါတဲ့အဖွဲ့ဝင်တွေအဖြစ်ဆက်လက်လှုပ်ဆောင်မှာမဟုတ်တော့ဘဲအမေရိကန်ပြည်ထောင်စုတို့မှာပဲအမနေများတော့မယ်လို့ကြေညာလိုက်ပါတယ်။ဟယ်ရီတို့ဇုံတွဲဟာဒီတင်ညာချက်ကိုဗိုလ်ဒုတ်နေမြောက်ထုတ်ပြန်ခဲ့တာပါ။ကျွန်တော်တို့အနေနဲ့အကြီးတန်းအဖွဲ့ဝင်တွေအဖြစ်ကနေနောက်ဆုံးနေမှာဖြစ်ပြီးငွေကြေးအရကိုယ့်ဘာသာကိုယ်ရည်တည်ဖို့ကြိုးစားမယ်လို့လည်းဘက်ကင်ဟမ်နန်တော်ရဲ့သူရဲ့ကြေညာချက်မှာပါရှိပါတယ်။သူတို့ရဲ့အချိန်တွေကို UK နဲ့ America အကြားချိန်ထိုးနေထိုင်မယ်လို့လည်းဆိုပါရယ်တော်ဝင်မိသားစုကြတဲ့ရှုပ်ရှုပ်ထွေးထွေးရှိနေခဲ့တဲ့ဒီနေ့အတွင်းအခုလိုမမျှော်လင့်တဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ Harry တို့ဇုံတွဲဟာသူတို့ရဲ့တော်ဝင်လက်ထပ်ပွဲအပြင်နဲ့သားလေးအာချီကိုမေလမှာမွေးဖွားအပြင်လူတွေအကြားအာယုံစိုက်ခံရတဲ့ဖီးယားတွေအကြောင်းလူသိရှင်ကြားပြောဆိုခဲ့အပြင်မှာ Christmas Gala အတွင်းမှာကနေဒါနိုင်ငံကိုတွားရောက်လည်ပတ်နေထိုင်ခဲ့ပါရယ်Christmas Gala မတိုင်ခင်မှာလဲသူတို့အနေနဲ့ Christmas Gala အတွင်းဘီယမကြီး Elizabeth နဲ့တခြားတော်ဝင်မိသားစုတွေနဲ့အတူရှိနေမှာမဟုတ်ဘူးလို့ကြေညာထားခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကကြေညာခဲ့တာပါအခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါရှင်အီရန်မှာရှိတဲ့ American Six ခန်းတွေအီရန်ဘက်ကပြစ်လွတ်တဲ့ဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးဗုဒ္ဓဖူးနေ့မှာ American သမ္မတ Donald Trump ကပြည်သူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။အီရန်အပေါ်စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်သွားမှာဖြစ်တယ်လို့ NATO မဟာမိတ်တွေရဲ့အခန်းကဏ္ဍကိုအရှိအလေပိုင်းဒေတာတွေမြင့်တင်ဖို့ကိုလည်းသမ္မတ Trump ကတိုက်တွန်းလိုက်ပါတယ်။ဒီလိုပြောတာဟာအီရန်တပ်မှုကြီးတစ်ယောက်ကို American က drone နဲ့တိုက်ခိုက်တပ်ဖြတ်ပြီးမြင့်တက်လာနေတဲ့နှစ်နိုင်ငံဆက်ဆံရေးတင်းမာမှုကို short ချဖို့စူးစမ်းမှုတည်ရလို့လည်းအများကယူဆကြပါတယ်။ VOA ရဲ့ Imperial သတင်းတောက် Patsy Wadogusara သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကဆက်ပြီးပြောပြမှာပါရှင်။
အင်ဖြူတော်ကနေတနင်္ဂနွေလုံးကိုမွေးကြတဲ့သူ့ရဲ့မိန်းကောင်းမှာသမ္မတ ထရမ့်ကအီရတ်မှာရှိတဲ့ American Six ခန်းတွေတိုက်ခိုက်ခံရတာကိုသိပြီးအရေးမကြီးတဲ့အောင်လေးတန်းလျှော့ပြောဆိုလိုက်ပါတယ
် The American people should be extremely grateful and happy
American ပြည်သူတွေအနေနဲ့ဝမ်းပန်းတသာနဲ့စိတ်သက်သာရာရကျေးဇူးတင်ရမှာကမင်းညာကအီရန်ရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုမှာ American တယောက်မှထိခိုက်မှုမရှိတာပါပဲ
ဒီလိုတိတိတသားပဲတင်းမာမှုတွေကိုရှော့ချဖို့သမ္မတ ထရမ့်ပြောဆိုလိုက်တဲ့အထက်စည်ရေးအရာလက်တော့မပြန်ဘူးလို့ကြေညာတာလည်းပါဝင်ပါတယ်။တက္ကမှုအသစ်တွေသာချမှတ်မှာပါလို့သူကပြောပါတယ်။နောက်ဥရောပအင်အားကြီးနိုင်ငံတွေကိုလည်းနျူကလ িয়ার ကိစ္စ2015ခုနှစ်ကအီရန်နဲ့လက်မှတ်ရေးထိုးထားတဲ့သဘောတူစာချုပ်ကိုစွန့်လွတ်ဖို့နဲ့အသစ်တစ်ခုရရှိဖို့စူးစမ်းဖို့တိုက်တွန်းလိုက်သလိုအရှိလက်ပိုင်းဒေတာကိစ္စတွေမှာပုံပြီးပါဝင်ပတ်သက်ကြဖို့လည်းတောင်းဆိုလိုက်ပါတယ်
။ A deal with Iran that makes the world a safer and more peaceful place. We must also make a deal that allows Iran to thrive.
ကျွန်တော်တို့ကဘာကြီးကိုပိုးပြီးလုံခြုံငြိမ်းချမ်းစေမဲ့သဘောတူညီချက်မျိုးရအောင်လုပ်ရပါမယ်။မဖော်ထုတ်မပြသနိုင်သေးတဲ့အီရန်ပြည်သူတွေရဲ့အလားအလာကောင်းတွေနဲ့အီရန်နိုင်ငံကြီးပွားတိုးတက်ရေးကိုအခွင့်ပေးမဲ့သဘောတူညီချက်မျိုးရဖို့လိုပါတယ
်။ American Six Gun တွေကိုဒုံးကျည်နဲ့တိုက်ခိုက်အပြီးမှာတော့အီရန်နိုင်ငံကြီးဝန်ကြီး Javed Zarif ကအီရန်ရဲ့တိုက်ခိုက်မှုဟာကိုကုတ်ကိုကာကွယ်ရေးအတွက်လျော်ညီတဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့အီရန်တပ်မှုကာဆမ်ဆူလိုင်မနီတပ်ဖြတ်ခံရတာကိုကလဲစားချေလို့တဲ့အီရန်ရဲ့အန်တီမယီမန်ချက်ကအမေရိကန်တပ်တွေအားလုံးကိုဒေတာရင်းကနှင်ထုတ်ဖို့အရေးပဲဖြစ်တယ်လို့ဆိုပါတယ်။
အီရန်ဘိုဂျယ်ဆူလေမနီကိုအမေရိကန်တို့ကအီရတ်ပိုင်နဲ့ဘက်ဒတ်မြို့ထဲမှာတုတ်တင်တာဖြစ်လို့ဒေါသထွက်နေတဲ့အီရတ်ပါလီမန်ကတော့အင်အား9200ရှိတဲ့အမေရိကန်တပ်တွေကိုအီရတ်နိုင်ငံတဲကနှင်ထုတ်ဖို့အရေးမဲ့ပြေးဆုံးဖြတ်ခဲ့ပါတယ်။ဒီလိုလုပ်ဖို့တကယ်ပြောလာလို့အမေရိကန်တပ်တွေအီရတ်ကနေအမြင်ကြီးကြီးလင်းလင်းနဲ့ထွက်ခွာရတာမျိုးမဟုတ်ဘူးဆိုရင်တော့အီရတ်ပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူမယ်လို့သမ္မတထရမ့်ကပြန်လည်ချိန်ချောက်လိုက်ပါတယ်။သမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းအပိတ်မှာတော့အီရန်ပြည်သူတွေနဲ့အီရန်နိုင်ငံအနာဂတ်လှပဖို့အမေရိကန်ပြည်ထောင်စုကလိုလားတယ်လို့ဆိုပါတယ
်။ To the people and leaders of Iran, we want you to have a future and a great future, one that you deserve.
အီရန်ကောင်းဆောင်များနဲ့အီရန်ပြည်သူများခင်ဗျာ။ခင်ဗျားတို့မှာအနာဂတ်ရှိဖို့နဲ့ခင်ဗျားတို့နဲ့ထိုက်တန်တဲ့ခန္ဓာကြီးကျယ်တဲ့အနာဂတ်ကိုရရှိစေဖို့ကျွန်တော်တို့လိုလားပါတယ်။အမိမြေမှာကြီးပွားတိုးတက်နေတယ်လို့ပြင်ပကကမ္ဘာနိုင်ငံတွေနဲ့လည်းသဟဇာတဖြစ်မဲ့အနာဂတ်မျိုးပါအမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလိုလားသူတွေအားလုံးနဲ့အတူငြိမ်းချမ်းရေးကိုနှစ်နှစ်ချိုက်ချိုက်ထွေးပွေ့ထားဖို့အသင့်ရှိနေပါတယ
်အီရတ်မှာရှိတဲ့အမေရိကန်စစ်စခန်းတစ်ခုကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်တာကြောင့်ထိခိုက်သေဆုံးမှုတော့တစ်စုံတရာမရှိခဲ့ပါဘူးဒီလိုအဆုံးရှုံးမရှိတာကပဲတင်းမာမှုတွေကိုနှိုင်းနှိုင်းချိန်ချိန်နဲ့ရှောင်ရှားနိုင်စေဖို့နဲ့တင်းမာမှုရော့ကျသွားအောင်လုပ်ဖို့သမ္မတထရမ့်အတွက်အခွင့်အရေးတရရရှိသွားစေနိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတချို့ကသုံးသပ်ကြပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါအခုတော့ Western Union နဲ့ပတ်သက်တဲ့သတင်းကိုတင်ပြမှာပါရှင်ကပငွေကြေးဝန်ဆောင်မှုအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Western Union ကမြန်မာစစ်တပ်ပိုင်းမြောက်ဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုရပ်ဆိုင်းလိုက်တာကို VOA မြန်မာပိုင်းကို Western Union ဘက်ကနေမနေ့ကအီးမေးနဲ့တုံ့ပြန်အတည်ပြုပြောခဲ့ပါတယ်မြန်မာပါဝင်ပဋိပက္ခဖြစ်နေတဲ့အခြားနိုင်ငံတွေမှာကျန်းမာရေးစောင့်ရှောက်မှုအစားအသောက်စတဲ့အခြေခံလူအပ်ချက်တွေထောက်ပံ့ဖို့မိသားစုတွေကငွေကြေးလွှဲပြောင်းတာလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်လိုအပ်တဲ့ငွေကြေးတွေရဖို့ငွေလွှဲပြောင်းတဲ့နေရာမှာ Western Union ရဲ့အခန်းကဏ္ဍဟာအလွန်အရေးပါတယ်လို့လည်းအဲ့ဒီ VOA ကိုတုံ့ပြန်တဲ့အီးမေးမှာဖော်ပြထားပါတယ်။ဒါကြောင့်သူတို့ဒီ Western Union အနေနဲ့မြောက်ရီဘန်နဲ့ဆက်ဆက်လုပ်ကိုင်မှုကိုပြန်ပြီးသုံးသပ်ပြီးတဲ့နောက်ရပ်ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်းဖို့နိုင်ငံတကာမှာစီးရုံးလှုပ်ရှားနေတဲ့အဖွဲ့အစည်းလက်ဖြစ် Western Union ကိုနမည်ပြတ်စီးရင်သွင်းပြီးဖိအားပေးခဲ့တဲ့အဖွဲ့အစည်းလက်ဖြစ်တဲ့ Britain Trade Side Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
So we first put Western Union on our dirty list of companies that are helping to fund the military.
ဒီမှာစစ်တပ်ကဘဏ္ဍာရေးရပံ့ပိုးပေးနေတဲ့ Western Union ကိုပထမဆုံးအဆင့်အနေနဲ့2018ခုနှစ်မှာ dirty list နာမည်ပြစီးရင်နဲ့ကျွန်တော်တို့ထည့်သွင်းခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလမှာ Western Union ဘက်ကနေသူတို့မြောက်ဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုပြန်သုံးသပ်ဖို့ဆုံးဖြတ်ချက်ချထားကြောင်းကျွန်တော်တို့ကိုအီးမေးလ်နဲ့တုံ့ပြန်ခဲ့ပါတယ်။ကျွန်တော်တို့ကိုပို့တဲ့ email အတိုင်းပဲ Western Union ကိုတိုက်ရိုက်ဆက်သွယ်မေးမြန်းထားတဲ့သတင်းမီဒီယာတချို့ကိုလည်းသူတို့ကအဲ့ဒီအတိုင်းပဲတုံ့ပြန်ခဲ့ပါတယ်။ဒီသတင်းပအစောပိုင်းမှာတော့ Western Union ရဲ့ internet website မှာမြောက်ဝတီဘဏ်ကိုသူတို့ရဲ့ကိုယ်စားလှယ်စီးရင်ကနေဖျက်ထားတာတွေ့ရပါတယ်။နောက်ပြီးမြောက်ဝတီဘဏ်ရဲ့ internet website မှာလည်း Western Union နဲ့ပတ်သက်တဲ့စာမျက်နှာကိုကျွန်တော်တို့မတွေ့ရတော့ပါဘူး။ဒါနဲ့ကျွန်တော်တို့ Western Union ဘက်ကိုလှမ်းပြီးစုံစမ်းပါတယ်။မြောက်ဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုရပ်ဆိုင်းလိုက်ပြီလားလို့တိုက်ရိုက်မေးပါတယ်။ကျွန်တော်တို့ကိုသူတို့ဘက်ကနေစာပိုက်တစ်ပိုက်ပါတဲ့အီးမေးလ်နဲ့တုံ့ပြန်ခဲ့ပါတယ်။အဲ့ထက်မှာသူတို့အနေနဲ့ပြန်ပြီးသုံးသပ်ပြီးတဲ့နောက်မှာမြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုအဆုံးသတ်ခဲ့တယ်လို့ဖော်ပြထားပါတယ်
။အခုလိုမြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကို Western Union ဘက်ကရပ်ဆိုင်းလိုက်တဲ့အတွက်မြန်မာပြည်ကသုံးစွဲသူတွေဘက်ကရောနင်နာချက်တွေရှိနိုင်ပါသလားရှင
်။ The way Western Union works is they have what they call agents. So in every country that they operate in, they do a business deal with local banks, local companies.
Western Union အနေနဲ့သူတို့ဆက်ဆံလုပ်ကိုင်နေတဲ့နိုင်ငံတိုင်းမှာသူတို့ရဲ့ကိုယ်စားလှယ်တွေရှိပါတယ်။ပြည်တွင်းပုဂ္ဂလိကဘဏ်တွေ၊ကုမ္ပဏီတွေနဲ့စီးပွားရေးရပူးတွဲလုပ်ကိုင်မှုတွေရှိပါတယ်။ငွေလဲဖို့စတိုးဆိုင်တွေ၊ဘဏ်တွေဒါမှမဟုတ်တခြားကုမ္ပဏီတွေနဲ့ Western Union ကဆက်ဆံလုပ်ကိုင်ပါတယ်။ဒါကြောင့်မြန်မာပြည်ထဲမှာ Western Union ကတဆင့်ငွေလွှဲနိုင်တဲ့နေရာတွေယာနဲ့ချီရှိပါတယ်။အဲ့ထက်မှမြောက်ဝတီဘဏ်ကတခုတည်းပါ။အခုမြောက်ဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုရပ်လိုက်ပြီးဆိုပေမဲ့မြန်မာနိုင်ငံကလူတွေအတွက် Western Union မြန်မာနိုင်ငံကလူတွေအတွက် Western Union ကနေတဆင့်ငွေလွှဲလို့ရနိုင်တဲ့နေရာတွေအများကြီးရှိနေတော့ပြဿနာမရှိပါဘူး Western Union အနေနဲ့မြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းတွေကိုရပ်လိုက်တာမဟုတ်ပါဘူးမြန်မာစစ်တပ်နဲ့စီးပွားရေးရပတ်သက်မှုကိုပဲရပ်ဆန်းလိုက်တာဖြစ်ပါတယ
်အခုလို Western Union ဘက်ကစစ်တပ်ပိုင်းမြဝတီဘဏ်နဲ့ပူးတွဲလုပ်ကိုင်မှုကိုရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့အများပြည်သူသိအောင်ထုတ်ပြန်ကြေညာခြင်းမပြုတာဘာကြောင့်လို့မြင်ပါတယ်လဲရှင်
Western Union, obviously, they are embarrassed. They have conducted a review and found that they should not have been in business with the Burmese
Western Union and the military owned. Dane patelo myanna pyet sia phi ya da ga raw tin sha ba de. Thuru pyan pi tong tat chi de ka ma Myanmar sit tat pai ne ban ne siwa ye a ya pu paung lo kai mu ma tin mu so da thuru twet ka ba de. Dilo lo kan ga de niya ma thuru ye ko pai policy ko san chin ga da phit ba de. Ari twet Western Union and the myanna pyet sia phi ya da lo ခက်ခဲတဲ့အခြေအနေလည်းဖြစ်ပါတယ်။နောက်ပြီးဘာမကမ်ပိန်း UK ရိုဟင်ညာရေးနိုင်ငံကလှုပ်ရှားမှုအဖွဲ့အစည်းတွေနဲ့တခြားအဖွဲ့တွေရဲ့ဖိအားပေးမှုကိုခံခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ဝိုင်းဝန်းဖိအားပေးတဲ့အတွက်ကျွန်တော်တို့အဖွဲ့ကတော့ Western Union ဘက်ကတရားဝင်တုတ်ပြန်ခဲ့တာဖြစ်ပေမဲ့ဒီတဲ့ပို့ပြီးအသေးစိတ်အချက်အလက်တွေကိုသူတို့ဘက်ကပြောပြခြင်းမရပါဘူး။အခုလိုမြန်မာစစ်တပ်ရဲ့စီးပွားရေးရဲ့ဆက်ဆက်မှုကိုသူတို့ရပ်ဆိုင်းလိုက်တဲ့အတွက်တဲ့မီဒီယာတွေဘက်ကလိုက်လံမေးမြန်းရေးသားဖော်ပြမှုတွေဟာတရက်နှစ်ရက်လောက်ပဲကြာပြီးနောက်ပိုင်းမှာရပ်သွားလိမ့်မယ်လို့ Western Union ဘက်ကမျှော်လင့်ထားပုံရပါတယ်။ဒါပေမဲ့ဒီလိုကမ္ဘာမှာငွေပြောင်းငွေလဲလုပ်ငန်းကြီးအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Western Union ဘက်ကနေမြန်မာစစ်တပ်နဲ့ဆက်ဆံမှုကိုရပ်တန့်လိုက်တဲ့တုံ့ပြန်ဆောင်ရွက်မှုဟာအလွန်ကိုထိရောက်မှုရှိပါတယ
်။ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ပါရှင်။ကျမတို့ဒီ Western Union ကနေ email နဲ့အကြောင်းပြန်ကြားချက်ကိုတော့အခုအတန်ထုတ်လွှင့်ချိန်မှမှလက်ခံရရှိခဲ့တာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံဗြိတိရှ်ကိုလိုနီလက်အောက်လွတ်မြောက်ရေးအတွက်တိုက်ပွဲဝင်ခဲ့ပြီးအခုချိန်မှာမေးလျော့ခံနေရတဲ့ Indian National Army အိန္ဒိယအမျိုးသားတပ်မတော်အကြောင်းရိုက်ကူးထားတဲ့ရုပ်သံဇလန်းတွဲကို American အခြေစိုက် Amazon Prime Online Channel ကနေမကြခင်ပြသတော့မှာပါ။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။ဒုတိယကမ္ဘာစစ်အတွင်းဗြိတိရှ်ကိုလိုနီကိုတွန်းလှန်တိုက်ခိုက်ဖို့မြန်မာနိုင်ငံမှာဗိုလ်ချုပ်အစံဦးဆောင်ပြီးBurma Independence Army မြန်မာလူမျိုးရေးတပ်မတော်ကိုစတင်တီထောင်ခဲ့သလိုပဲအိန္ဒိယမှာလည်းဗြိတိရှ်အုပ်ချုပ်မှုအောက်ကလူမျိုးရေးအတွက်တိုက်ပွဲဝင်ဖို့ Indian National Army INA အိန္ဒိယမျိုးသားတပ်မတော်ကိုအိန္ဒိယမျိုးချစ်ပုဂ္ဂိုလ် Subhas Chandra Bose ကစတင်တီထောင်ခဲ့တာပါဒုတိယကမ္ဘာစစ်အတွင်းကာလအိန္ဒိယမျိုးသားတပ်မတော်အကြောင်းအခြေခံရိုက်ကူးထားတဲ့ရုပ်တံဇလန်းတွက်မိတ်ဆက်ပွဲကိုမွန်ဘိုင်းမြို့မှာအင်ကာနီကပြုလုပ်ခဲ့ပါတယ်ဒရမာကားအဖြစ်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်လမ်းတွေကိုတော့အင်တာနက်ဝက်ဘ်ဆိုက်ပေါ်ကနေတည်တံ့ဖြန့်ချိမှာဖြစ်ပါတယ်။ဆိုရှယ်လစ်ဝါဒီတွေကစတင်ဖွဲ့စည်းလိုက်တဲ့ INA တပ်မတော်ဟာဒုတိယကမ္ဘာစစ်အတွင်းမှာဝင်ရိုးစွန်းနိုင်ငံတွေနဲ့ပူးပေါင်းပြီးအိန္ဒိယကိုကိုလိုနီပြုအုပ်ချုပ်နေတဲ့ဗြိတိရှ်မဟာမိတ်တွေကိုတော်လန်တိုက်ထုတ်ဖို့ကြိုးပမ်းခဲ့ကြတာပါ။ INA တပ်ဖွဲ့တွေဟာမြန်မာပြည်ပြန်လည်သင်းပိုက်ရေးစစ်ဆင်ရေးဆင်နွှဲနေတဲ့ဗြိတိရှ်တပ်ဖွဲ့တွေကိုဂျပန်ဧကရာဇ်တပ်မတော်နဲ့ပူးပေါင်းပြီးအိန္ဒိယနိုင်ငံအနောက်မြောက်နယ်စပ်မှာတိုက်ပွဲဝင်ခဲ့တာပါ။ The Forgotten Army မေလျော့ခံနေရတဲ့တမတော်လို့အမည်ပေးထားတဲ့ဒီရုပ်တံဇာတ်လမ်းတွဲကိုတော့အိန္ဒိယနိုင်ငံဘောလီဝုဒ်ကရုပ်ရှင်ဒါရိုက်တာလည်းဖြစ်မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူတဦးလည်းဖြစ်တဲ့ခဘီးခန်ကရိုက်ကူးထားတာပါဇာတ်လမ်းရဲ့ပြမကျော်ရွတ်ကတော့ဗြိတိရှ်တို့ကအိန္ဒိယအနောက်မြောက်နယ်စပ်မှာဘာမာကမ်ပိန်းစစ်ဆင်ရေးပြုလုပ်နေတာကိုအရန်နေအိန္ဒိယအမျိုးသားတမတော်ကခုခံတိုက်ခိုက်တဲ့အကြောင်းကိုအခြေခံပြီးရေးသားထားတာဖြစ်ပါတယ်သူအနေနဲ့ဒီဇာတ်လမ်းတွဲကိုအကောင်းဆုံးဖြစ်အောင်စ조사ရိုက်ကူးထားကြောင်းဒါရိုက်တာခဘီးခန်ကThe Forgotten Army ရုပ်တံဇာတ်လမ်းတွဲမိတ်ဆက်ပွဲအခမ်းအနားမှာပြောပါရစေ
။ You can see the ambition and the scale of this project. We have a beautiful new cast of actors.
ဒီဇာတ်လမ်းတွဲကြီးကြပ်ခမ်းနားအောင်ရည်မှန်းချက်ကြီးစွာနဲ့ရိုက်ကူးထားရဲဆိုတာကိုတွေ့ကြရမှာပါ။ဒီဇာတ်လမ်းတွဲမှာအင်မတန်တော်တဲ့သရုပ်ဆောင်သစ်တွေကိုအသုံးထားပါရစေ။ကျွန်တော်အနေနဲ့ဘောလီဝုဒ်မှာကြီးကြပ်ခမ်းနားတဲ့ရုပ်ရှင်ဇာတ်ကားတွေရိုက်ဖူးပေမဲ့ဒီဇာတ်လမ်းတွဲကအဲ့ဒီရိုက်ဖူးသမျှဇာတ်ကားတွေထက်အစာပေါင်းများစွာကြီးကြပ်တာလွန်နေဆိုတာကျွန်တော်ပြောရဲပါရစေ။
ဒီရုပ်တံဇာတ်လမ်းတွေမှာအဓိကပါဝင်တည်ဆောင်ထားတဲ့မင်းသားဆန်နီခေါရှားကလည်းတချင်ကတိုင်းပြည်အတွက်အသက်ပေးလူသွားကြသူတွေကိုဂုဏ်ပြုထားတဲ့ဇာတ်လမ်းဖြစ်တယ်လို့ပြောပါတယ
် The story is not a very ordinary story and it is a great opportunity it's a great responsibility
ဒီဇာတ်လမ်းတွေကသမယိုးကျဇာတ်လမ်းတွေမျိုးမဟုတ်တာကြောင့်ဒီဇာတ်လမ်းမှာပါဝင်ခွင့်ရတာဟာထူးမြတ်တဲ့အခွင့်အကောင်းတစ်ခုပါဒီကနေ့ခေတ်လူငယ်တွေကြားမှာမေးလျော့ခံရတဲ့တကယ့်တခါကမျိုးဆက်တွေရဲ့အကြောင်းကိုပြောပြရတာဟာတာဝန်ကြီးပါတယ်။ဒါကြောင့်မေးလျော့ခံရတဲ့တမတော်လို့ဘာကြောင့်ခေါ်ရသလဲဆိုတာကိုသဘောပေါက်သွားစီတယ်လို့ပဲ။အော်ငါတို့အခုလိုလွတ်လပ်မှုကိုခံစားနိုင်ဖို့အတွက်တချိန်ကတိုင်းပြည်အတွက်ဒီလူတွေအသက်တည်ပေးဆက်ခဲ့ကြပါလားဆိုတဲ့ခံစားချက်မျိုးကိုလည်းရင်ထဲကိုဝင်လာစီပါတယ်။သူတို့ရဲ့ပေးဆက်မှုတွေကိုလေးစားဂုဏ်ပြုရလဲရောက်ပါတယ
်။ဒီရုပ်တံဇာတ်လမ်းတွေကိုတော့ဇန်နဝါရီလ26ရက်နေ့မှာကြာရောက်တဲ့80နှစ်မြောက်အိန္ဒိယရဲ့ပြည်ထောင်စုနဲ့အထိမ်းအမှတ်အဖြစ်နဲ့ဇန်နဝါရီလ24ရက်နေ့မှာ Amazon Prime Online Channel ကနေစတင်ပြသမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေစတင်အသက်ဝင်တဲ့ဇန်နဝါရီလ26ရက်နေ့ကို Republic Day ပြည်ထောင်စုနဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
။ကို ကိုစောဝင်းလိုက်ပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မက်အီတန်ဆင်ကကောက်နှုတ်တင်ပြမှာပါရှင
်အိန္ဒိယနိုင်ငံအတွက်မြန်မာနိုင်ငံကဘာကြောင့်အရေးပါရသလဲဆိုတဲ့ခေါင်းစဉ်နဲ့အာချနာအတ်မာကူရီနဲ့မူစတာဖာအီဇူဒင်တို့ရေးသားထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်အိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံတွေဦးစားပေးရေးမူဝါဒနဲ့အာဆီယံနဲ့အရှေ့အာရှနိုင်ငံတွေဦးစားပေးရေးမူဝါဒနှစ်ခုစလုံးမှာအကျုံးဝင်တဲ့တခုတည်းသောနိုင်ငံကမြန်မာပဲဖြစ်တာကြောင့်2020မှာအိန္ဒိယနိုင်ငံအတွက်မြန်မာနဲ့ဆက်ဆံရေးကအရေးပါတယ်လို့ထောက်ပြထားပါတယ်တောင်အာရှနဲ့ရှေ့တောင်အာရှကိုကုန်းတွင်းပိုင်းမှာမြန်မာနိုင်ငံကပေါင်းကူးပေးတဲ့အပြင်အင်ဒိုပစိဖိတ်ဒေသတန်တမန်ရေးတွေလည်းမြန်မာနိုင်ငံကအရေးပါတယ်လို့ဆိုပါတယ်တရုတ်နဲ့ရှေ့ရင်မြန်မာနဲ့စီးပွားရေးအရာဆက်ဆံရေးမှာအိန္ဒိယကနောက်ကျနေတယ်လို့လည်းဆိုပါတယ်။နှစ်နိုင်ငံစီးပွားရေးဆက်ဆံရေးတိုးတက်ဖို့ဆိုရင်နေဆက်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးမှဖြစ်မယ်ဆိုပြီးတော့လည်းတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်အတွင်းတရုတ်ရဲ့ကြောက်ဖြူရင်းနဲ့စိတ်ကမ်းလိုပဲအိန္ဒိယကလည်းစစ်တွေစိတ်ကမ်းပတ်လည်မှာအထူးစီးပွားရေးစုံဖန်တီးနိုင်ဖို့ရေးရှည်ရည်မှန်းချက်ထားတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အိန္ဒိယကကောက်ကတာစိတ်ကန်းနဲ့စစ်တွေရေးနဲ့စိတ်ကန်းတို့ချိတ်ဆက်တဲ့စီမံကိန်းတွေအိန္ဒိယကစတင်နေပြီလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတို့ကတရုတ်နိုင်ငံထုတ်ရေငုပ်သင်္ဘောတွေဝင်နေချိန်မှာပဲမြန်မာနိုင်ငံကလည်းအိန္ဒိယနိုင်ငံထုတ်ရေငုပ်သင်္ဘောတွေကိုဝယ်ယူခဲ့ရပါ။တရုတ်ရဲ့မြန်မာနိုင်ငံပေါ်မှာလွှမ်းမိုးမှုကိုအိန္ဒိယကရှင်းပြနေရလဲဖြစ်တယ်လို့ထောက်ပြထားပါတယ်။ရွှေဆောင်မူဆလင်ပြည်နာမှာလည်းဒုက္ခသည်တွေအတွက်အိန္ဒိယကလူသားချင်းစာနာထောက်ထားမှုအကူအညီပေးနေပေမဲ့လည်းဟိန္ဒူအမျိုးသားရေးဝါဒကြီးစိုးနေတဲ့အိန္ဒိယအစိုးရကတော့မွတ်စလင်တွေဖက်လိုက်ပြီးတော့ကာကွယ်ပြောဆိုတာမျိုးမရှိဘူးလို့ဆိုပါတယ်။ဗုဒ္ဓဘာသာကြီးစိုးရဲ့မြန်မာလိုနိုင်ငံတွေကနေအိန္ဒိယနိုင်ငံကိုဖျားဖူးခီးစဉ်တွေယဉ်ကျေးမှုမွေးနေ့တွေကိုလေးလာတဲ့ခီးစဉ်တွေကနေပြီးတော့အိန္ဒိယနိုင်ငံရဲ့ခီးသွားလုပ်ငန်းအတွက်လည်းဝင်ငွေတောင်တိုးလာနိုင်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်အောင်လို့လှုပ်ချအဖြစ်ဒီလာမဲ့ဆယ်စုနှစ်တွေအတွင်းမှာအိန္ဒိယနိုင်ငံအတွက်အကျိုးများမယ်လို့ဆောင်းပါးရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးဆိုင်ရာဆက်ဆံရေးတင်းမာလာမှုတွေကိုဖြေရှင်းမဲ့နေဆက်ဆိုင်ရာညီလာခံဆွေးနွေးကောင်းစဉ်နဲ့ Prashant Paramiswaran ရေးသားထားတဲ့ဆောင်းပါးကိုတော့ The Diplomat ကကောက်မှာပဲဖတ်ရပါရစေ။မြန်မာရဲတပ်ဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးတွေကြားအထက်ပိုင်းကြီးကြီးတွေရဲ့ညီလာခံကို2020နှစ်စန်းပိုင်းမှာပဲကျင်းပခဲ့ပြီးတော့နေဆက်ခရာဆွေးမှုတွေကိုရှာဖွေဖော်ထုတ်မှုယုံကြည်မှုတည်ဆောက်ဖို့နဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်ရောက်လာမှုနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေဖြစ်တဲ့မူရင်းမှောက်ကုန်မှုနဲ့လူကုန်ခူးမှုအကြောင်းနေဆက်လုံခြုံရေးဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နေဆက်ရေးတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ကိုကိုးကားဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်ဒီညီလာခံကအရေးပါတဲ့အကြောင်းဖော်ပြထားတာကိုဖတ်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
2030ကျရင်တော့လူတိုင်းလက်လန်းပြီးတဲ့ကျန်းမာရေးစောင့်ရှောက်မှုလွှမ်းခြုံနိုင်ရေးပေါ့လေဒီအတွက်ကိုကျွန်တော်တို့က
တတိပြုပြီးသားဖြစ
်တဲ့ဒါကတော့ကျမ်းမာရေးဝန်ဆောင်မှုတွေနဲ့ပတ်သက်လို့တင်ပြထားတဲ့လူထုနဲ့ကျမ်းမာရေးအစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်မှာပါ။နောက်တစ်ခါဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။အခုတလောသတင်းတွေထွက်နေတဲ့အချိန်တရုတ်သမ္မတရှီကျင်းပင်မြမနိုင်ငံကိုလာရောက်လက်ပတ်ဖြစ်မယ်ဆိုရင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုလက်တွေ့တိုးမြှင့်ဖော်ဆောင်တာထက်မြမနိုင်ငံအပေါ်ထားရှိပြီးဖြစ်တဲ့တရုတ်ရဲ့ထောက်ခံအားပေးမှုကိုအခိုင်အမာထက်မှန်ပြသတဲ့သဘောထားဖြစ်လိမ့်မယ်လို့ American ပြည်ထောင်စု Stimson မူဝါဒလေးလာရေးအဖွဲ့ပူတွဲညွှန်ကြားရေးမှူးယွန်းဆန်ကဆိုပါတယ်တရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်းဆန်နဲ့ဥကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ယွန်းဆန်ခင်ဗျာအခုတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာမယ်လို့သတင်းတွေထွက်နေပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကြိုတင်သုံးသပ်ကြလေကျွန်တော်လုပ်ချင်တဲ့သဘောဖြစ်ပါတယ်ဒီခေတ်စဉ်ကဘယ်လောက်ထူးခြားလဲဆိုတော့ပထမဦးဆုံးသုံးသပ်စီချင်ပါတယ်ခင်ဗျာ
I would like to point it out first of all that if this trip is going to happen
တကယ်လို့ဒီခီးစင်တကယ်ဖြစ်လာမယ်ဆိုရင်ဒီတင်းထွက်ပေါ်ပြန့်နှံ့မှုဟာနှစ်ဖက်အစိုးရတွေကတရားဝင်ထုတ်ပြန်တာမဟုတ်ဘဲနဲ့တင်းထွက်လာတာဟာထူးခြားချက်ဖြစ်တယ်လို့ပထမဆုံးပြောချင်ပါတယ်ဒုတိယချက်ကတော့အရှင်ပြောသလိုပဲဒီခီးစင်ဟာဒီလနှောင်းပိုင်းမှာဖြစ်မြောက်လာမယ်ဆိုရင်ဒါဟာရှီကျင်းပင်အနေနဲ့2013မှာတရုတ်နိုင်ငံခေါင်းဆောင်ဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်လာရောက်မဲ့ခီးစင်လည်းဖြစ်ပါလိမ့်မယ်နောက်တစ်ချက်ကပြီးခဲ့တဲ့6နှစ်9နှစ်ကာလအတွင်းမှာရှီကျင်းပင်ကဒီအကျန်နဲ့အရှိတောင်အာရှနိုင်ငံတွေအားလုံးကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံကိုခြံထားခဲ့ပါတယ်ဒီလိုဖြစ်ခဲ့ရတာတိကျတဲ့အကြောင်းရှိပါတယ်မြန်မာနိုင်ငံရဲ့တရုတ်ဆန့်ကျင်ရေးခံစားမှုတွေကိုတရုတ်ကမြင်ထားတယ်မြန်မာနိုင်ငံကလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတော့ဥသိမ်းစေအစိုးရရဲ့အနောက်နိုင်ငံတွေဆိုင်ရာမဟာဗျူဟာကိုတရုတ်ဘက်ကနေပြီးတော့မေးခွန်းထုတ်နေတဲ့အချိန်ဖြစ်ပါတယ်ဒါကြောင့်အခုချိန်မှာရှီကျင်းပင်မြန်မာနိုင်ငံကိုတွားမဲ့ခီးစဉ်ဟာတရုတ်မြန်မာဆက်ဆံရေးအတွက်စာမျက်နှာအသစ်ဒါမှမဟုတ်ခေတ်သစ်တစ်ခုကိုစတင်လိုက်တာလည်းဖြစ်ပါလေ
။ဒါပြင်အခုချိန်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအစိုင်းပိုင်းမှာအတော်လေးအချင်းချင်းကြုံရတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူး။ဆိုတော့ဒီလိုအချိန်မျိုးမှာတရုတ်သမ္မတရှီကျင်းပင်လည်းလက်ပတ်တာဟာခွင့်အခါကောင်းတဲ့အချက်တရက်လို့သုံးသပ်ရင်ရောရမလားခင်ဗျာ။
It would be literally within a month of Aung San Suu Kyi's appearance at the ICJ in
Dahar Do Aung San Suu Kyi အနေနဲ့ The Hague မြို့က ICJ မှာတွားရောက်ထွက်ဆိုပြီးတလတိတိပြည့်ပြီးချိန်ဖြစ်တော့ဒီခီးစဉ်ဟာနှစ်နိုင်ငံသွေးစည်းညီညွတ်မှုကိုအခိုင်အမာပြသလိုက်တာထောက်ခံမှုကိုအခိုင်အမာပြသလိုက်တာပါမြန်မာနိုင်ငံဟာနိုင်ငံတကာမှာအထူးကြံဖြစ်နိုင်ခြင်းရှိပေမဲ့မိမိတို့တရုတ်နိုင်ငံကတော့မြန်မာအတွက်အခက်တွေ့ချင်းကူညီတဲ့မိတ်ဆွေစစ်ဖြစ်တဲ့ဆိုတာကိုပြသလိုက်တာပဲဖြစ်ပါလေ။ဒါကြောင့်ဒီရှူတောင်းကကြည့်မယ်ဆိုရင်တရုတ်သမ္မတရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံတကာအခင်းကျင်းမှာတိတ်ထူးခြားအရေးပါတယ်လို့ကျွန်မထင်ပါတယ်
။နောက်ပြည်တွင်းရေးနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်လည်းစီရေးပဋိပက္ခတွေကြီးထွားလာနေခြင်းဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာအေအေနဲ့ဖြစ်နေတဲ့ကိစ္စအတော်လေးအခြေအနေဆိုးလာနေပါတယ်။ဒီကိစ္စဟာအေကတရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုမနှောက်ယှက်သမျှကာလပတ်လုံးတိုက်တာလှုပ်လို့တရုတ်ဘက်ကလွှတ်ပေးထားတယ်ဆိုပြီးတော့သုံးသပ်သူတို့ချိုးလဲရှိနေပါတယ်ခင်ဗျာဒီကိစ္စမှာတော့အခုတရုတ်သမ္မတလာရောက်တုံးတစုံတရာဝင်ရောက်ဖြန့်ဖြေးပင့်နိုင်မဲ့အလားအလာတွေပေါ်ထွက်လာနိုင်တယ်လို့ယူဆနိုင်ပါလားခင်ဗျာ
Well I think first there's an exaggeration of China's role in terms of
ဒီမှာထင်မှာတော့အေအပေါ်မှာတရုတ်ရဲ့ထိန်းချုပ်နိုင်မှုနဲ့ပတ်သက်လို့နည်းနည်းချဲ့ကားထားတယ်လို့ထင်ပါတယ်တကယ်တော့အေဟာသူ့ကိုယ်ပိုင်မူဝါဒကိုစိတ်တိုင်းကျရေးဆွဲချမှတ်ပြီးတော့သူ့ဟာသူလှုပ်ရှားနေရလဲဖြစ်ပါတယ်။နောက်ပြီးတော့ရွှေလီမူဆယ်ကနေမန္တလေးထိဖောက်လုထားတဲ့တရုတ်ရဲ့ဆက်သွယ်ရေးလမ်းကြောင်းတစ်လျှောက်မှာအေဟာပြီးခဲ့တဲ့နေရာဒီတုန်းကတိုက်ခိုက်ခဲ့တာတွေရှိပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံအတွက်အနောက်ရှက်တွေအများကြီးဖြစ်စေခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ရှင်ပြောတာတွေနဲ့ကွဲလဲနေပါတယ်။တရုတ်ကအေအပေါ်မှာထိန်းချုပ်နိုင်စွမ်းရှိရဆိုရင်ဒီတိုက်ခိုက်မှုတွေဘယ်ဖြစ်လာပါမလဲ။
โอเคไอ้တရုတ်ဘက်ကပါဝင်ပတ်သက်မှုမရှိဘူးလို့ဆိုရင်ဒီ AA နဲ့ဖြစ်နေပฏิပက္ခအပေါ်မှာတရုတ်ရေးရာကျွမ်းကျင်သူတယောက်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲဒီတော့ယွန်းဆန်ရဲ့အမြင်ကိုလည်းပြောပါဦ
း I think the Burmese population or the Burmese government just sometimes off
မြန်မာပြည်သူတွေနဲ့မြန်မာဆိုရမကြခဏမေ့လျော့နေတဲ့ကိစ္စတစ်ခုကတော့ပြည်ပအထောက်ပံ့မပါဘဲနဲ့တက်မတော်က KIA ဒါမှမဟုတ် AA ဒါမှမဟုတ်မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကိုပျောက်ကြားစစ်နဲ့အနိုင်တိုက်နိုင်တယ်လို့ယူဆထားပါပါဒါဟာအထင်နဲ့ပြောတဲ့ကိစ္စဖြစ်ပေမဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတင့်မြေရေးဟာနောက်ဆုံးတနေ့မှာတော့ဗမာလူများစုနဲ့တိုင်းဒေသလူနည်းစုတို့အကြမ်းမာတာဖြစ်ပါလေ မြန်မာနဲ့တရုတ်နှစ်နိုင်ငံပြက်လဲတင်းမြဲရင်မဟုတ်ပါဘူ
းဒါပေမဲ့ဗမာပြည်ကွန်မြူနစ်ပါတီနဲ့ပတ်သက်တဲ့ကိစ္စမှာတော့တရုတ်ကသာကူညီထောက်ပံ့မှုတွေကိုမရဆိုင်ခဲ့ဘူးဆိုရင်ဗမာပြည်ကွန်မြူနစ်ပါတီဟာချုပ်နှိမ့်သွားမှာမဟုတ်ဘူးနဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ကောင်းဖြစ်နေပါလိမ့်ဦးမယ်ဆိုတော့ဒီကိစ္စပြည်လည်ဖို့အတွက်တရုတ်ကလုပ်ပေးခဲ့တယ်လို့ပြောရမှာပါဆိုတော့အခုအေးအေးကိစ္စမှာတော့ဘာကြောင့်တရုတ်ကလုံမပေးနိုင်လဲခင်ဗျာလို
့ Okay first off China's support of the Burmese Communist Party at happening Cultural Revolution and during the Cultural Revolution
ပထမဆုံးဗမာပြည် Communist Party ကိုတရုတ်ကထောက်ခံအားပေးခဲ့တာကရင်ကျေးမှုတော်လှန်ရေးကာလတုန်းကဖြစ်ပါတယ်အဲ့ကာလတုန်းကတရုတ်ဟာတော်လှန်သောနိုင်ငံခြားရေးမူဝါဒ Revolutionary Foreign Policy ကိုချမှတ်ပြီးတော့တော်လှန်ရေးကိုပြီးပတင်ပို့ရေးလုပ်ခဲ့တာပါအဲ့ဒီမူဝါဒကိုတရုတ်နိုင်ငံကအခုခါမှမကျင့်သုံးတော့ပါဘူး။ဒါကြောင့်အနေထားကလုံးဝချားနာပါတယ်။ဒုတိယချက်ကတရုတ်ထောက်ခံအားပေးမှုရပ်ဆိုင်းလိုက်တော့ဗမာပြည်ကွန်မြူနတီပါတီပြိုကွဲပြီးတော့အခုတရုတ်မြန်မာနယ်စပ်တလွားမှာတိုင်းရင်းသားအင်အားစုတွေကိုဖန်တီးလိုက်တာပဲဖြစ်ပါတယ်။ဆိုတော့တရုတ်ဟာဗမာပြည်ကွန်မြူနတီပါတီနဲ့ဒီတိုင်းရင်းသားအုပ်စုတွေအပေါ်မှာထောက်ပံ့မှု1990အစောပိုင်းကတည်းကရပ်ဆိုင်းခဲ့ပါပြီ။အဲ့ဒီအချိန်မှာမြန်မာဆွေရဟာဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့သဘောတူညီမှုရယူပြီးတော့ငြိမ်းချမ်းရေးလုပ်နိုင်ခဲ့ပါတယ်။တရုတ်ကူညီမပါဘဲလုပ်ခဲ့တာပါ။ဒီနေရာမှာလူတွေယူဆကြတာကတော့တရုတ်မြှောက်ပေးလို့ဘကပကြီးထွားခဲ့တယ်။တရုတ်ကူညီရဆိုင်လိုက်တော့ဘကပကြရှုံးသွားတယ်။အလားတူပဲအခုလည်းတရုတ်ကတိုင်းရင်းသားအုပ်စုတွေကိုထောက်ခံအားပေးနေတယ်လို့လူတွေကမှတ်ယူထားကြတာပါ။ဒီလိုပြောနိုင်ဖို့အထောက်အထားတွေရှာပြီးတော့အများကြီးသုတေသနလုပ်ဖို့လိုပါသေးတယ်။
ဆိုတော့အခုတရုတ်သမ္မတရဲ့ခီးစဉ်ဟာဒီတိုင်းရင်းသားပဋိပက္ခတွေပြည်လဲရေးအတွက်တစုံတရာအပြုသဘောဆောင်တဲ့လက္ခဏာဖြစ်လာနိုင်တဲ့ဆိုတဲ့သဘောမျိုးမတွေ့ရဘူးဆိုတော့တခြားမျှော်လင့်ချက်တွေကဘာရှိနိုင်လဲတရုတ်ဘက်ကတော့မြန်မာနိုင်ငံထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေကြတယ်ဆိုတော့သူတို့ရဲ့စီးပွားရေးစီမံကိန်းတွေဖြစ်တဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်ဂျန်တို့အကြောက်ဖြူထူစီးပွားရေးဇုံကိစ္စတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဆက်ဆက်ပြီးတွေးပါအောင်
I think a more interesting question is that what does China want from it? You just pointed out that
China ကတရုတ်ဘာလို့ကျင်လဲဆိုတာကိုပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းလို့ထင်ပါတယ်။ရှင်ပြောတဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကျန်တိဆောက်ရေးစီမံကိန်းတွေဟာစတင်နေပါပြီ။ရှီကျင်းပင်လာရောက်လဲပဲချင်းမရှိတဲ့လွန်ခဲ့တဲ့10နှစ်အတာကာလအတွင်းမှာစတင်ခဲ့တာပါ။Now Rohingya ပြည်သားနဲ့ပတ်သက်ပြီးတော့အခက်ကြုံနေတဲ့ကိစ္စမှာလဲထောက်ခံမှုကိုလည်းဒီသမရမလာရောက်ဖဲနဲ့စတင်ပြသထားပြီးဖြစ်နေပါတယ်။ဒါကြောင့်အခုရှိချင်းပြည်ရဲ့ခီးစဉ်ဟာအပေါ်ရန်လူမြင်ကောင်းအောင်လုပ်တဲ့ symbolic သဘောသာဖြစ်တယ်လို့ကျွန်မပြောချင်ပါတယ်။တကယ်တော့နှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းဟာအပြုသဘောနဲ့တည်ရှိနေတာဖြစ်ပါတယ်။ဒီစီမံကိန်းတွေပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေနေပြီးဖြစ်ပါတယ်။ဒါကြောင့်ဒီခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးမှာထိုးဖောက်ကျော်လွှားမှု breakthrough တခုမဟုတ်ဖဲနဲ့အပေါ်ယံသဘောစတိသဘော symbolic တာဖြစ်တယ်လို့ပြောချင်တာပ
ါဒီကြောက်ဖြူအထူးစီးပွားရေးဇုံနဲ့ပတ်သက်ပြီးအခြေအနေကတော့အပြုသဘောဆက်လက်ဖြစ်ထွန်းနေတယ်အလုပ်ဖြစ်နေတယ်လို့ပြောနိုင်ပါရဲ့လားအသေးချာတချို့လူတွေကသိဘဝင်မကြရဘူးဒီစီမံကိန်းနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒေသခံတွေရဲ့အကျိုးစီးပွားမပါဘူးလို့ညှိညူတယ်လို့ကြားနေရပါတယ်ဆိုတော့ဒီခေတ်စဉ်မှာဒီပြဿနာတွေပြည်လေရောပါသွားနိုင်စရာကောင်းမတွေ့ဘူးလားခင်ဗျာ
Well in terms of the Jiaopu special economic zoneWe know that the
ဒီကိစ္စမှာကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းပမာဏကိုအများကြီးလျှော့ချဖို့သဘောတူထားကြပြီလို့သိရပါတယ်။ပထမအဆင့်မှာအကျိုးမြတ်ရှိတယ်ဆိုရင်နောက်တစ်ဆင့်မှာဆက်လုပ်နေရမှာဖြစ်ပါတယ်။နောက်အထူးစီးပွားရေးဆောင်ဆက်မှုကဏ္ဍမှာတော့မြန်မာဘက်ကဘလို့သတ်မှတ်ချက်တွေထားရှိလို့လဲဆိုတာကိုပြောရမှာဖြစ်ပါတယ်။ကြောက်ဖြူရင်နဲ့မြုံနယ်ရေးကိစ္စမှာတရုတ်စိတ်ဝင်စားမှုကတော့လုံးဝသိကြပါတယ်။ဒါဟာသူတို့အကျိုးစီးပွားကိစ္စပါ။ဒါပေမဲ့ဘလို့သတ်မှတ်ချက်တွေနဲ့လုံးကြမလဲဆိုတာပါပဲ။
နောက်မပြီးမပြတ်ဖြစ်နေတဲ့ကိစ္စတစ်ခုပြောချင်ပါတယ်အဲ့ဒါတော့မြစ်ဆုံကိစ္စပါပဲတချို့ကသုံးသပ်ကြတယ်မြစ်ဆုံကိုတရုတ်ဘက်ကဆက်လက်လုပ်ခွင့်မရရင်တောင်မှဒီကြောက်ဖြူစီမံကိန်းတို့စီးပွားရေးဇင်းညာနေသားတို့စတဲ့တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခွင့်အရေးရသွားပြီဖြစ်တဲ့အတွက်ကြောင့်မြစ်ဆုံကိစ္စကိုတရုတ်ကမင်းမပြောက်ပြောက်ဖြစ်သွားလိမ့်မယ်ကျဉ်းတ်သွားလိမ့်မယ်လို့တွက်ကြတာတွေရှိပါတယ်အဲ့ဒါဖြစ်နိုင်ပါလားယွန်းဆန
် I would like to say that these projects are separate projects and they are not interlinked.
ဒီစီမံကိန်းတွေဟာတခြားစီမံကိန်းတွေဖြစ်ပါတယ်။တစ်ခုနဲ့တစ်ခုချိတ်ဆက်နေတာမဟုတ်ပါဘူး။တခြားစီမံကိန်းတွေကိုပေးထားပြီးဆိုတော့မြစ်ဆုံကိစ္စကိုတရုတ်တို့မေးပြောက်သွားလိမ့်မယ်လို့တော့ထင်တော့ဒီစီမံကိန်းတွေဟာတခြားတရုတ်ကုမ္ပဏီတွေကလုပ်နေတယ်လို့ပြောချင်ပါတယ်
။ဆိုတော့အချုပ်ပြောရရင်ဒီတရုတ်သမ္မတရှီဂျင်ပင်ရဲ့အခုချိန်မြန်မာနိုင်ငံလာတဲ့ခီးစဉ်ဟာ symbolic လို့ပဲလုံးဝမှတ်ချက်ချမှာဆိုတဲ့သဘောပေါ့။စိတ်မထူးကြဘူးဆိုတဲ့သဘောလို့ပြောချင်လားခင်ဗျာ
။ Well, I think it is significant. In terms of the symbolic meaning,
ထူးခြားတဲ့ခီးစဉ်လို့ထင်ပါတယ်ဒီ symbolic လို့ကျမပြောခဲ့တာကရှီကျင်းပင်က2009ကစပြီးတော့မြန်မာနိုင်ငံကိုမလာရောက်ခဲ့တာပြီးတော့ဒါဟာသူ့ရဲ့အရှိတောင်အာရှခီးစဉ်ထဲမှာနောက်ဆုံးခီးစဉ်ဆိုတဲ့အချက်တွေကြောင့်ပဲဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲထူးခြားတဲ့သဘောရှိပါတယ်ဒါပေမဲ့လေဒီခီးစဉ်ကြောင့်နှစ်နိုင်ငံကြားစီမံကိန်းတွေအတွက်အောင်မြင်ကျော်လွှားမှုတစ်ခုခုဖြစ်လာပါမလားဆိုတာကိုတော့ဖြစ်လာမယ်လို့ကျမမထင်ပါဘူးရှင်
ဥကျော်စံသားရဲ့မြမရေးတုံတက်ချက်အစီအစဉ်ပါရှင်။အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းတစ်ဆက်တည်းမိတ်ဆက်ပေးကြပါရစေ
။သရရှင်များရှင်။တရုတ်သမ္မတရှီကျင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါရစေ။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမ္မတအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနေ့တခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးအမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ယူရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။နေနေညဒါရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံအတွက်အရေးတကြီးလိုအပ်နေတဲ့ကျန်းမာရေးစနစ်အကြောင်းပြောပြပေးမှာဖြစ်ပါတယ်လူတိုင်းလက်လန်းမီလွှမ်းခြုံနိုင်တဲ့ကျန်းမာရေးစနစ်တစ်ခုပေါ်ပေါက်လာဖို့ဝိုင်းဝန်းကြိုးပမ်းနေကြပြီလို့လည်းဆိုပါတယ်ဒီဆောင်ရွက်နေတာနေတဲ့နေရာမှာရည်မှန်းချက်အောင်မြင်ပြည့်စုံဖို့ကတော့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ကြရအောင်မှာဖြစ်တယ်လို့ပြောပါတယ်ဒေါက်တာတန့်စင်ကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်အေးမြတဲ့ဆောင်းရာသီမှာအေးပြား၆တိပျက်စီးမှုကလည်းသတိပြရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးသတိထားမိကြတာပါဆောင်းနေ့မှာအေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရမှုဒါကြောင့်ဆောင်းရာသီကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအေးပြားမ၆တိအောင်ဂရုစိုက်ကာဝယ်ထားမိတယ်လို့အယောင်မြင့်တရေမန်နေဂျာတူဖြစ်သူမတ်တန်နာကအခုလိုပြောပါတယ
်အမကိုတိုင်ကပေါ့နော်အသားရည်အရန်၆တယ်ပေါ့နော်ဖနှောင့်နေဆိုရင်တောက်လျှောက်ကွဲတယ်နှွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုအရင်တော့ထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်သွေးထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော
်အသားလားစီလိမ့်ပြီးအရေးပြားလှပကိုထိမ့်သိမ့်ထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရည်ပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ
်အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျမတို့ကြုံတွေ့ရတာကကြတော့ဟောပေါ့အသား၆တာအသားကတော့အသားအရေပြား၆တာတော့အမြဲတမ်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်ထောင်းလို့ရပြီဆိုလို့ရှင့်တော့ဒီတိုင်းကတော့ဟောပေါ့အသားရေကတော့၆တွေ့လာတယ်အသားရည်၆တွေ့တယ်အဲ့ဒီအတွက်ကိုထိမ့်သိမ့်ရမလဲဆိုတော့ဟောပေါ့အဓိကတော့ moisturizer လိမ့်ရမယ်ပေါ့နော်ရေနွေးနဲ့ရေမချိုးရအောင်ရေနွေးနဲ့ရေချိုးလို့ရှိရင်ပုံပြီးတော့အသားရည်၆တယ်ပြီးရင်အသားရည်၆တွေ့တဲ့ရားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလေးဘယ်လိုလုပ်ရှိ
အရေပြားမချအောင်ညီမကဘယ်လိုထိမ့်သိမ့်လဲဆိုတော့body lotion နဲ့လိမ့်နေပေါ့နော် body lotion လိမ့်နေအခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့တချို့လိုရှင်းတွေရှိတယ်ပြီးလို့ရှိရင် day cream လို့ night cream လို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်ဗီတာမင် E လိုရှင်းအဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရေဆိုပြေပြီးတော့ချုံမှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနီးလန်းတွေနဲ့ကာကွယ်ပါတယ်ရှင်
ရေပြား6သိပ်ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား6သိပ်မှုကိုပိုဆိုးစေမယ့်အဖြစ်မှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်။ရင်းနှီးပူပူနဲ့ရေချိုတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချသင့်တယ်လို့အရေပြားဆရာဝန်တဦးဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ်
။ကိုယ်သုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေ chemical ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်တော့အဲ temperature ပေါ့ water temperature ရေရဲ့အပူချိန်ဒီ3000လောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြား၆ဖို့ပုံဖြစ်တတ်တယ်နောက်တစ်ခုကရေချိုးတဲ့အချိန်အနေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မကောင်းဘူးအလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲကျွန်တော်တို့ဒီလိုမြေပြတ်နေတာမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်အဲ့လောက်ကအကောင်းပါတယ်အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးတင်ဘူးနောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏဆေးတက်တဲ့အကျင့်တွေပါလေရှိတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းသူကလက်ဆေးပြီးတိုင်းဆက်ပြာဖြစ်နိုင်တော့ဆက်ပြားပြင်းတာတွေနဲ့မဆေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြားအပြော့ကိုသုံးပြီးတော့ဆေးရမယ်လက်ဆေးပြတာနဲ့အရေပြားဆိုတဲ့ hand cream လိုအားမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လူးမှပဲအရေပြား၆တောင်တက်တာဆီပါတယ
် moisturizer ပါတဲ့အသားလစီတွေလိမ့်ပေးထားခြင်းဟာအရေပြား၆တိတ်မှုမဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတက်ထိန်းသိမ်းမှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်ချောင်းတွင်းနဲ့ဝင်လာပြီပေါ့နော်အဲ့ဒါဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်အဲ့ဒီအခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတက်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေအဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပုံရရှိမှဖြစ်ပါတယ်ခင်ဗ
ျအရေပြားကို cute site ထင်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ၆တွေ့တဲ့ဆောင်းရသည့်ကာလမှာအရေပြား၆တွေ့စေနိုင်မယ့်အပြုမူတွေကိုရှောင်ကြဉ်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထင်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါလူတူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့မဆုမြတ်မွန်တင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။နည်းပညာကျွမ်းကျင်သူတွေရဲ့နှစ်သစ်အတွက်အကြံပေးချက်တွေထဲမှာအွန်လိုင်းအကောင့်ရှိကြသူတိုင်း password ကိုကြားကနေခိုးယူလို့မရနိုင်အောင်လုံခြုံတဲ့ password တွေထားကြဖို့အချက်လဲပါဝင်ပါတယ်။ဒီအကြောင်းဒီတစ်ပတ်မှာမဆုမြတ်မွန်ကတင်ဆက်ထားပါတယ်ရှင်။
2020ရောက်ပြီဆိုတော့နှစ်သစ်မှာဘာတွေထူးထူးခြားခြားလုပ်ဖို့စီစဉ်ထားလိုက်ကိုသားညုံ
ထူးထူးခြားခြားရဲ့လူတော့မရှိပါဘူးဗျာအသက်လည်းရလာပြီဆိုတော့ကျမရဲ့ကောင်းအောင်နေဖို့ပဲရှိပါတယ်မဆုမြတ်မောင်ပါဗျာ
ကျွန်တော်လည်းထူးထူးခြားခြားမရှိလာပါဘူးတခုပဲ online account တွေပို့ပြီးတော့လုံခြုံအောင်လို့ password တွေအသစ်ပြင်မယ်လို့တော့စိတ်ကူးရှိတာပဲရှင
်ကောင်းသားပဲဗျာနည်းပညာတွေကလူတွေရဲ့နေစဉ်ဘဝမှာနေရာယူမှန်းမသိပို့ပြီးတော့ယူလာကြပြီဆိုတော့ကိုယ့်ရဲ့ online data အချက်လက်တွေကိုပို့ပြီးတော့လုံခြုံအောင်လို့လုပ်ဖို့လူလာတာကတော့သိကြတယ်ဗျာ
ဒုစရိုက်လုပ်ငန်းတွေကိုအုပ်စုဖွဲ့လုပ်နေကြသူတွေအွန်လိုင်းပေါ်မှာလိမ်ညာနေကြသူအွန်လိုင်းသခိုးဟက်ကာတွေဆိုတာကျွန်တော်တို့လိုလူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူပြီးတော့စီးပွားရှာနေကြတာရှင်သူတို့လုပ်ငန်းကအဆင့်မြင့်ကြီးကျယ်လာလေအွန်လိုင်းအကောင့်တုံးတဲ့သူတွေဘက်ကလည်းပို့ပြီးတော့လုံခြုံအောင်လုပ်ဖို့လိုလာလေပဲလေမဟုတ်ဘူးလား
လောလောလတ်လတ်ဒရင်းကြီးဖြစ်နေတာကတော့အိမ်လုံခြုံရေးအတွက်တပ်ထားကြတဲ့ security camera တွေကိုဟက်ကာတွေကကြားကနေခိုးဝင်ကြည့်ပြီးတော့အိမ်ထဲကလူတွေကိုလှမ်းစကားပြောတဲ့ကိစ္စလေအမေရိကတဲ့ကနေရာအဆုံပဲ Mississippi, Georgia, Florida နေရာအဆုံမှာဖြစ်တာဗျ
။ Amazon company ပိုင် Ring ဆိုတဲ့လုံခြုံရေးကင်မရာတွေကို hacker တွေကြားကနေဝင်ကြည့်ပြီးတော့တစ်ဖက်မှာရှိနေတဲ့သူတွေကိုလှမ်းစကားပြောခိုးကြည့်တာတွေလုပ်တာလေ။ California ကအဖေတယောက်ဆိုရင်သူ့ရဲ့ကလေးတွေကိုထောက်လှမ်းလို့ဆိုပြီးတော့ Ring company ကိုတရားတောင်ဆွဲထားသေးတယ်။ပြောရရင်တော့ Ring လုံခြုံရေးကင်မရာတွေပဲ hack လုပ်ခံရတာမဟုတ်ဘူးရှင့်။ Google ရဲ့ Nest လုံခြုံရေးကင်မရာတွေလည်း hack လုပ်ခံရတယ်။ password တွေမလုံခြုံတာကအဓိကအကြောင်းပေါ့။
Ring company ကတော့သူတို့ရဲ့အိမ်လုံခြုံရေးကင်မရာသုံးကြသူတွေအနေနဲ့ password တွေကိုခိုင်ခိုင်မာမာမထားတာကြောင့်ဖြစ်တာဆိုပြီးတော့ကြေညာချက်ထုတ်ပါတယ်။ကင်မရာဝယ်ယူတိုင်းအတွက်ပေးထားတဲ့ password ကိုမပြောင်းတာ two factor authentication လို့ခေါ်တဲ့ကို online အကောင့်နဲ့ဝင်နိုင်ဖို့အတွက်လုံခြုံရေးမိကွန်းနှစ်ဆင့်ဖြည့်ရတာမျိုးလုပ်ထားတာကြောင့်ဖြစ်တယ်ဆိုပြီးတော့ရှင်းချက်ထုတ်ပါတယ်
။ဆောဆောကပြောတဲ့ဒီ hack လုပ်ခံရတယ်ဆိုတဲ့သူတွေကတနည်းအားမသုံးထားပြီးသား password တွေကို Ring လုံခြုံရေးကင်မရာတွေမှာလည်းဆင်တူသုံးလို့ဖြစ်ကြတာပါ။အဲ့ဒီအခြားအကောင့်တွေ hack လုပ်ခံရတော့အဲ့ဒီကနေတစ်ဆင့် ဒီလုံခြုံရေးကင်မရာအကောင့်ကိုလည်းလွယ်လွယ်ဟက်လုပ်လို့ရသွားတာကိုသားညုံရ။ဒါပေမဲ့ Ring တို့ Nest တို့အနေနဲ့ကလည်းသူတို့ကင်မရာတွေတုံးနိုင်မှုအတွက် online account ဖွင့်နေဆိုရဲက two factor authentication နှစ်ဆင့်ဝင်ရတဲ့နည်းကိုမဖြစ်မနေသုံးဖို့လိုတယ်လို့လောက်ကိုလှုပ်ထားရမယ်လို့ထောက်ပြမှုတွေလည်းရှိနေတယ်။Bit Defender ဆိုတဲ့ cyber လုံခြုံရေးနဲ့ security software company ရဲ့အပြောအယဆိုရင်တော့အိမ်တကားပေါက်တွေမှာတက်ကြတဲ့ Ring လို့ခေါ်ခေါင်းလောင်းတွေရဲ့လုံခြုံရေး hardware တွေရှိနေတာကြောင့်ကိုယ့်အိမ်ရဲ့ဒီ wifi passport ကိုသူကနေတဆင့်ခိုးယူဖို့လွယ်လွယ်လေးတဲ့
အခုခေတ်မှာအိမ်သုံးဘာပစ္စည်းပဲဝယ်ဝယ်သူတို့ပစ္စည်းသုံးနိုင်ဖို့တက်ဆိုင်တဲ့ online account လို့တော့ခက်လွယ်လွယ်ပဲ password ပြီးလိုက်ကြတာမျိုးတနည်းအားမှာသုံးထားပြီးသား password ကိုပဲစနူယိုးမှာသုံးလိုက်တာမျိုးကလောက်ကြမှာပဲနောက်တစ်ခုကအဲ့ဒီပစ္စည်းတွေအတိုင်းမှာ default password ဆိုတဲ့စိတ်ဝင်ကထုတ်ပေးလိုက်ပြီးသားအားလုံးစင်တူ password တွေပါထားပြီးသားအဲ့ဒီ password တွေကိုပြောင်းရမယ်ဆိုတာကလည်းလူတိုင်းသိသိကြတာမဟုတ်ဘူးဗျအဲ့လိုမျိုးမှပြောင်းလို့လဲ hacker တွေကလူလဲကူကူဂျာကနေခိုးဝင်နိုင်တာ
နောက်ဆော့ဆော့ပြောသလိုပဲဒီ online account နဲ့ဝင်ဖို့အဆင့်တစ်ဆင့်ဖြတ်တဲ့နဲ့ဆိုတာကိုလည်းတော်ရုံလူတိုင်းကအလေးထားကြတာမဟုတ်ဘူးရှင်ပို့ပြီးအလုပ်ရှုပ်တာကို two factor authentication လုပ်မယ်ဆိုရင်ပထမ password ထည့်ပြီးသွားလို့ရှင်လေနောက်တစ်ဆင့်အတွက် code number လိုသေးတယ်လေအဲ့ code ရဖို့ကကိုယ်ဖုန်းထဲ message နဲ့ပဲဖြစ်ဖြစ် email ကနေပဲဖြစ်ဖြစ်ထပ်တောင်းရတာကို
တခုရှိတာကတော့အခုခေတ်မှာဘာပဲသုံး password လူတော့ password တိုင်းကိုခက်ခက်ခဲပြီးဖို့တိုက်တွန်းရတာကလည်းလွယ်တော့မလွယ်ဘူးဗျလိလချက်တွေရဆိုရင်တော့ password တစ်မျိုးတည်းကိုအကောက်၅မျိုးမှာစဉ်းစားသုံးကြသူတွေကလည်း50ရာခိုင်နှုန်းလောက်ရှိနေတယ်တဲ့အဲ့တော့ hacker က password တစ်ခုကိုခိုးနိုင်ပြီဆိုတာနဲ့အဲ့ဒီ password နဲ့တခြားအကောက်တွေတည်းကိုခိုးဝင်နိုင်ဖို့လွယ်သွားပြီလွယ်လွယ်နားလည်အောင်ပြောရမယ်ဆိုရင်တော့အိမ်တကာရောကားတကာရောယုံတကာရောတစ်ခုလည်းဆိုလို့ရှိရင်တခုကအဲ့ဒီ thought တစ်ခုတည်းကိုသုံးပြီးတော့အားလုံးကိုလွယ်လွယ်ဖွင့်နိုင်တဲ့သဘောပါ
အဲ့ကြောင့်တချို့ကတော့ password တွေသိမ်းထားတဲ့ဒီ password manager app တွေကိုတုံးကြဖို့တိုက်တွန်းတယ်။အဲ့ဒီ app တွေကကိုယ့်ရဲ့အချက်အလက်တွေကိုသိမ်းထားပေးတဲ့မိခင်တက်တာလို့ပြောရမှာပေါ့။ online ပေါ်မှာကိုဝင်လေးရှိတဲ့ account တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုအဲ့ဒီ app တွေကသိမ်းထားပေးရုံမကဘူး။လုံခြုံစိတ်ချရတဲ့ password တွေကိုလည်းသူတို့ကထွင်ပေးနိုင်တယ်လေ
။နောက် account တစ်ခုဝင်တိုင်းအဲ့ဒီ account နဲ့ဆိုင်တဲ့ user name တို့ password တို့ကိုမှတ်ထားစရာမလိုဘူး။ password manager app ကမှတ်ထားပြီးတော့သူ့လူလူဖြည့်ပေးနိုင်တယ်တဲ့။အဲ့ဒီ app ကိုသုံးနိုင်ဖို့အတွက် master password တစ်မျိုးပဲကိုကမှတ်ထားဖို့လိုတယ်။ဒါမှမဟုတ်ရင်လည်း smartphone ပေါ်မှာကိုယ့်လက်ဘွေနဲ့ဝင်လို့ရတယ်။ password manager app တွေကအမျိုးစုံရှိပါတယ
်။ဟုတ်ပါတယ်။အဲ့လိုမျိုးဒီ password manager app တွေကအခမဲ့ရှိသလိုအဖို့အခပေးရတာမျိုးလည်းရှိပါတယ်။ LastPass တို့ One Password တို့ကတော့အခမဲ့ app တွေထဲမှာစိတ်ချရတယ်လို့ကျွမ်းကျင်သူတွေအကြံပေးကြတယ်ရှင့
်။မဆွေမုံက smartphone လို့ပြောတော့ကို smartphone တွေမှာ passcode ထည့်ထားဖို့လည်းကျွမ်းကျင်သူတွေကလေးလေးနဲ့တိုက်တွန်းကြပါတယ်။smartphone passcode ထည့်မထားဘူးဆိုရင်အဲ့ထဲမှာရှိသမျှလူမှုကွန်ရက် app ကနေပြီးတော့ဘဏ်နဲ့ဆိုင်တဲ့ app အစုံကိုသုံးသမျှ app တွေနဲ့ဆိုင်တဲ့ကိုရဲ့အချက်လက်အားလုံးကိုခိုးယူနိုင်မှုအတွက် gate ကဖွင့်ထားပေးသလိုဖြစ်တယ်ဆိုပြီးတော့ကျင့်ကြံသူတွေကရှင်းပြတယ်ဗ
ျ password တွေခိုင်ခိုင်မာမာထားတဲ့နယ်လို့ပြောနေလို့တစ်ဆက်တည်းမေးရအောင်မဲ2019ခုနှစ်ထဲမှာလေအញ្ញံဆုံး password ကဘာလို့ထင်လဲကိုသားညုံ
ABCD လားမဆွေးမော
်လီးစက်တဲ့ကိုသားညုံအရ splash data ဆိုတဲ့ data လုံခြုံရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီကခိုးဝင်လို့အလွယ်ဆုံး password 10မျိုးကိုနှစ်စဉ်စရင်ထုတ်တယ်။အဲ့ဒီထဲမှာအញ្ញံဆုံး password က123456တဲ့2018ခုနှစ်တုန်းကအញ្ញံဆုံးခိုးဝင်ဖို့အလွယ်ဆုံးနံပါတ်1နေရာရခဲ့တာကလည်း123456ပဲ။အဲ့ဒီစရင်ထဲမှာ password ကို password လို့ပြန်ပြီးတော့ပေးထားတာတောင်ပါသေးတယ်။12345ပါတယ်။ I love you ဆိုတာပါတယ်။တစ်ကနန်း6လုံးဇက်တိုက်ပေးထားတာပါတယ်။123123ဆိုပြီးပေးထားတာလည်းပါတယ်ရှင်။
online account တွေကနေပြီးတော့ခိုးယူကြတဲ့ဒီ password ပေါင်း5000တဲကမှ online hacker တွေစမ်းထည့်ကြည့်တာအများဆုံး password တွေကိုလိလသုံးသပ်ပြီးတော့ splash data ကစင်းပြုစုထားတာတဲ့
လုံခြုံရေးအញ្ញံဆုံး password 25ခုတဲကအနည်းဆုံးတစ်ခုကိုကဘာတဝမ်း computer သုံးတဲ့သူ30ရာခိုင်နှုန်းလောက်သုံးနေကြတယ်လို့ splash data ကခန့်မှန်းပါတယ်ခန့်မှန်းလို့အလွယ်ဆုံးအញ្ញံဆုံးဆိုတော့123456ကိုသုံးတဲ့သူကလည်း300ခိုင်နှုန်းနီးပါးရှိတယ်ရှင့်
အခုခေတ်စိုက်ဘာတကူတွေကနောက်ဆုံးမော်နည်းပညာတွေသုံးပြီးတော့ဖြစ်နိုင်ခြေရှိတဲ့ password ပေါင်းတန်းတဲ့ချီကိုတစ်စက္ကန့်အတွင်းမှာခန့်မှန်းနိုင်တဲ့ computer program တွေလုပ်ထားကြတာဗျ။အဲဒါကြောင့်လဲ password တွေကိုခက်ခက်ခက်ခိုင်မာအောင်လုပ်ကြပါဆိုပြီးတော့ကျွမ်းကျင်သူတွေက 3P တိုက်တွန်းနေကြတာ
။ကျွမ်းကျင်သူတွေတိုက်တွန်းနေတဲ့မှာကိုရင်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုသိပြီးတော့အရေးမကြီးတဲ့ website တွေအတွက်ဆိုလို့ရှိရင်အစစ်အမှန်တွေပေးစရာမလိုဘူးတဲ့။ဥပမာကိုအမေရဲ့အပြိုဘဝတော့ကနာမည် mother's maiden name ကဘာလဲဆိုတာမျိုးကလူမှုကွန်ရက်သုံးနေကြတဲ့ခင်ကြီးမှရှာနိုင်ဖို့လွယ်လွယ်လေးတဲ့။အဲ့ဒါကြောင့်မလို့ဒီအကောင့်လုံခြုံရေးနဲ့ပတ်သက်တဲ့မေးခွန်းတွေဖြေလို့ရှိရင်တချို့ကိုညာပြောဖို့လည်းတိုက်တွန်းပါတယ်။အဓိကကတော့မတမာတဲ့နီးနဲ့ကိုယ့်အကောင့်တွေထဲကိုခိုးဝင်မဲ့သူတွေခံမှန်းရခက်ခဲနိုင်တဲ့ password တွေပေးကြဖို့နဲ့ password တစ်မျိုးတည်းကိုအကောင့်အလုံးအတွက်မသုံးကြဖို့တိုက်တွန်းနေကြပါတယ်ရှင်။
မဆုမြတ်မုံရဲ့ blog အစီအစဉ်ပါရှင်အခုတော့ဒေါ်လာလာတန်တင်ဆက်နေတဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြန်လည်တင်ဆက်မှာပ
ါဒီနေ့မိနစ်တွေ idiom ကိုအတွဲနဲ့တင်ပြလို့ပါလေပထမအသုံးကတော့
to save face
ဖြစ်ပါလေစာလုံးပေါင်းက to save saveTo save ka get in na, F-A-C-E face ka mien na, so ro, skwite khurong ye longa u dibe ga ro, mien na gu get a bo shin. Tu ne san jin be, dwe re idiom ato nga ro.
To lose face.
Phit ba re. Sa lung bao nga, T-O-T-O, L-O-S-E lose ka, song shong na, F-A-C-E face ka mien na, so ro, skwite khurong ye longa u dibe ga ro, mien na song shong na bo shin.idiom သဘောရတော့ to save face ကမျက်နှာမပြည့်ရလေအောင် to lose face ကတော့မျက်နှာပြည့်ရတာကိုဆိုတာဖြစ်ပါတယ်ဒီအသုံးဟာတရုတ်စကားကဆင်းသက်လာတယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာသွားပြီးနေထိုင်တဲ့အင်္ဂလိပ်တွေကအဲ့ဒီတရုတ်သုံးကနေအင်္ဂလိပ်လိုဖလှယ်ပြီးတော့ဒီ to lose face အသုံးကိုရည်ညွှန်းသုံးလာတယ်လို့ဆိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He knew if he didn't pay back the money he borrowed from John, he would lose face. So to save his face, he paid back the money when he got his salary.
သူ John C ကချေထားတဲ့ငွေကိုပြန်မပေးရင်သူမျက်နှာပြက်စရာဖြစ်မယ်ဆိုတာသူသိထားလေတော့မျက်နှာမပြက်ရလေအောင်သူလက်ခရရတဲ့အခါငွေကိုပြန်ဆက်လိုက်တယ်လေလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြကြရအောင်
။ He knew if he didn't pay back the money he borrowed from John, he would lose face. So to save his face, he paid back the money when he got his salary.
မျက်နှာပြက်စရာဖြစ်မယ်ဆိုရင်ဘယ်လိုပြောမလဲ?
To lose face.
မျက်နှာမပြက်ရလေအောင်လုပ်မယ်ဆိုရင်ရော?
To save face.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်နေတဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ရှင်ကြာသပတေးတဲ့နည်းနည်းချင်း VO မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ
အီရန်နိုင်ငံဘက်ကရမျိုးတော်ကအမေရိကန်တန်ယုံနာမှာမကြာခင်ချိန်ပိုင်းတွင်ကဒုံးကျည်တွေကြားရောက်ပေါက်ကွဲတယ်လို့ CNN အပါအဝင်အမေရိကန်အခြေစိုက်သတင်းဌာနတွေကထုတ်လွှင့်ဖော်ပြနေကြပါတယ်။အီရန်နိုင်ငံတွင်အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုကိုဒုံးကျည်တရားစင်ထက်မနည်းအီရန်ကပစ်လွတ်တိုက်ခိုက်ပြီး24နာရီပတ်ဝန်းကျင်အတွင်းမှာပဲအခုလိုနောက်ထပ်ဒုံးကျည်ကြားတဲ့သတင်းထွက်လာတာပါ။ပထမတိုက်ခိုက်မှုဖြစ်ပြီးဗိုလ်ထူးနေ့မနေ့ပိုင်းမှာတော့သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံဟာနောက်ဆုတ်သွားပုံရတယ်လို့ပြောခဲ့ပါသေးတယ်။ကျိုတင်သတိပြုလှုပ်ဆောင်ထားတာတပ်ဖွဲ့တွေကိုဖြန့်ခွဲထားတာနဲ့ခေါင်းကောင်းအလုပ်ဖြစ်ခဲ့တဲ့ကျိုတင်သတိပေးစနစ်တို့ကြောင့်အမေရိကန်ဒါမှမဟုတ်အီရန်နိုင်ငံသားတယောက်မှအသက်ဆုံးရှုံးနေခဲ့တာမရှိဘူးလို့သမ္မတကပြောသလိုထိခိုက်ပျက်စီးမှုလည်းအနည်းငယ်ပဲရှိတယ်လို့ပြောပါတယ်။ယူကရိန်းခီးသတင်းလေးရင်အီရန်နိုင်ငံတယူရန်မျိုးတော်လေစိတ်ကတက်သွားပြီးသိမိကြခင်မှာပဲပြက်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ခီးသတင်းလေးရင်အမှုတန်း186ဦးလိုက်ပါသွားတဲ့လေရင်ဟာတီရန်မျိုးတော်ကနေယူကရိန်းနိုင်ငံကီယက်မြို့ကိုအသွားမှာဗိုလ်ထူးနေအစောပိုင်းကပြတ်ကျသွားတာပါအမေရိကန်နဲ့အီရန်တို့ကြားအီရတ်မှာအပြန်အလှန်တိုက်ခိုက်ကြပြီးတဲ့နောက်တင်းမာမှုအရှိန်ရှော့ချရေလုံဆောင်ကြဖို့ကမ္ဘာတဝန်းအစိုးရတွေနဲ့အဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်ပြည်သူ့ညီညာရေးညီလာခံ27ရာစုပင်လုံစတုတ္ထချင်းစည်းဝေးကိုဒီနေ့ပထမလေးလက်ပတ်တွင်ကျင်းပဖို့သဘောတူလိုက်ကြပါပြီဗိုလ်ထူးနေကနေပြီးတော့မှကျင်းပတဲ့တနင်္ဂနွေလုံးအပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရည်သဘောတူစာချုပ်NCA ကောင်တက်ပေါ်မှုဆိုင်ရာ GICM ညှိနှိုင်းစည်းဝေးတွင်အဲ့လိုသဘောတူလိုက်ကြတာပါခင်ဗျာ
ကိုကျော်ကျော်သိန်းကသတင်းချင်းချုပ်ကိုတင်ပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုင်းဖြစ်ပါတယ် engineer ကတော့ Darius Smith ပါရှင်ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေကျမ engineer နိုင်ပါ
This program has come to you from the Voice of America, Washington.